Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျမမြတ်စင်အောင်ကတာဝန်တင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျမခင်ဆိုးဝင်းမှာအမေရိကန်လူပြိုကြီးစိုးရေးဝါဒီတွေနဲ့တံပြန်ဆန္ဒပြသူတွေဟာသမရအင်ဗီရိုရှိမှာမနေ့ကတပြိုင်တည်းဆန္ဒပြခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုမတရားနှိပ်ကွပ်နေတယ်လို့ပြစ်တင်ရှုတ်ချလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေရှီလာကြလို့ရှိရင်ပြုံရမ်းမျိုးတော်မှာတွေ့ဆုံကြဖို့ရှိပါတယ်။ဒီသတင်းတွေကိုကိုရနိုင်နဲ့အတူကြေညာပေးမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ဘက်ကတိဆောက်ဖို့ကြံနေတဲ့စခန်းတွေအပြီးသတ်ဆောက်ပေးဖို့ကတိပေးခဲ့သလိုမြန်မာနိုင်ငံဘက်ကဒုက္ခသည်ပြင်လဲလက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုပြသခွင့်ရခဲ့ပါတယ
်အဓိကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရွက်ထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရသေးတဲ့ကိစ္စရတွေကိုဆောင်ရွက်ဖို့လည်းကျွန်တော်တို့တိုင်တွန်းညှိနှိုင်းရရှိကြတာ
။နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့တူနားဆင်ရမယ့်သတင်းလွှာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုသမားဆိုင်ရာဥပဒေသေးအရာထိုင်းဆိုရကတင်းကျပ်တဲ့အရေးယူမှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုရနိုင်တို့ကအကြေညာပေးကြပါအောင်ရှင်
ဝါရှင်တန်မြို့တော်မှာစနေနေ့တနင်္ဂနွေနေ့ကလူပြိုကြီးစိုးရေးဝါဒီတွေနဲ့တံပြန်ဆန္ဒပြသူတွေကတပြိုင်နက်ဆန္ဒပြခဲ့ကြပြီးမတူညီတဲ့တောင်းဆိုချက်တွေကိုထုတ်ဖော်ခဲ့ကြပါတယ်လူပြိုကြီးစိုးရေးဝါဒီနှစ်ဒါဇင်လောက်ထဲမှာတချို့ကမျက်နှာဖုံးတွေတက်ဆင်ထားကြပြီးအမေရိကန်လမ်းတွေကိုကင်ဆောင်ပြီးတော့အင်ဖီရိုရှေ့ကလက်ဖရက်ပန်းချန်ထဲမှာဆန္ဒပြခဲ့ကြတာပါသူတို့ဆန္ဒပြပွဲစတင်မယ်လို့တရားဝင်ကြေညာထားတဲ့တနင်္ဂနွေနေ့ညနေ 9:00 ဝန်းကျင်မတိုင်ခင်မှာပဲဆန္ဒပြပွဲကိုအဆုံးသတ်နိုင်ခဲ့ကြပါတယ်လူပြိုတွေရဲ့ရပိုင်ခွင့်ဆန္ဒပြပွဲလို့နာမည်ပေးထားတဲ့ဆန္ဒပြပွဲကိုကမကထကြီးကျက်တဲ့ Jason Kessler ကအင်ပီရိုရှစ်ပန်းချံမှာဆန္ဒပြခွင့်တောင်းခံခဲ့ပြီးတော့လူတရာကနေ400အထိလာရောက်အင်အားပြမယ်လို့ခန့်မှန်းခဲ့ပါတယ်။ John Jason Kessler နဲ့လူပြူကြီးစိုးရေးဝါဒီ20ကျော်ဟာရဲလုံုံကြီးအဆောက်အအုံတွေနဲ့အင်ပီရိုရှစ်ကိုချီတက်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲထောင်နဲ့ချီတဲ့အမုန်တရားစန့်ကျင်ရေးတံပြန်ဆန္ဒပြသူတွေကလူမျိုးအသားအရခွဲခြားမှုကိုစန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဝှေ့ယမ်းပြီးဆန္ဒပြခဲ့ကြပါတယ်။တံပြန်ဆန္ဒပြသူတွေကအမေရိကန်ပြည်ထောင်စုဟာလူတစုအတွက်မဟုတ်ဘဲလူအလုံးအတွက်ဖြစ်ပြီး Fascist အာဏာရှင်ဝါဒကစိန်ခေါ်နေတယ်လို့လည်းပြောဆိုကြပါတယ်ရှင်။
လုံခဲ့တဲ့တရင်နပတ်နီပါက VOA Mandarin ဌာနရုပ်သံတိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမင်းမြန်နေတဲ့အချိန်တရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်တာခံရတဲ့အငြိမ်းစားတရုတ်ပါမောက်ခါကိုအခုအိမ်ပြန်ခွင့်ပေးလိုက်ပါပြီ။ဒါမှမဟုတ်သူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက VOA ကိုဒီနေ့ပြောပါရယ်။အသက်84နှစ်ရှိဖြစ်တဲ့ပါမောက်ခါဟောင်းစွန်ဝမ်ကွမ်းကသူဘေးမတည်ရမခအိမ်ပြန်ရောက်နေပြီဖြစ်တယ်ဆိုတာကို VOA ကိုဆက်သွယ်အတည်ပြုဖို့သူ့ရဲ့မိတ်ဆွေတွေကိုပြောခဲ့တာပါ။လုံလုံရေးရရှိတွေကသူ့အိမ်ကိုရှာဖွေပြီးလက်ကင်မိုဘိုင်းဖုန်းတွေအိမ်ဖုန်းနဲ့ကွန်ပျူတာတွေကိုပါတင်းစီသွားခဲ့တဲ့အကြောင်းကိုလည်းစောဟန်ကောင်းကသူ့မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ်။သူ့ရဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့ရတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ညှင်းဆိုထားပါတယ်။စောဟန်ကောင်းဟာတရုတ်ဆိုရရဲ့နိုင်ငံခြားအကူအညီတွေနဲ့အာဖရိကဒေသတွင်တရုတ်နိုင်ငံရဲ့တန်တမာရေးနီးပြူဟာတွေကိုဝေဖန်ခဲ့သူဖြစ်သလို VOA Mandarin ရုပ်သံရဲ့ Issue and Opinion အစီအစဉ်မှာတယ်လီဖုန်းကနေတဆင့်တိုက်ရိုက်တွေ့ဆုံမင်းမြန်နေတဲ့အချိန်အာနာပိုင်ဒီရဲ့ဖမ်းဆီးတာကိုခံခဲ့ရတာဖြစ်ပါတယ်။သူ့ကိုဒုက္ခမပေးဘဲပြန်လွတ်ပေးဖို့ဆယ်စုနှစ်နဲ့ချီသူစာတင်ကြားပေးဖို့ခဲ့ပို့ချခဲ့တဲ့ရှန်တောင်းတက်ကသူကကျောင်းသားအောင်150ကျော်ကတောင်မရှိသူတွေထံကိုအိတ်ဖွင့်ပေးစာပေးဖို့ပြီးတဲ့နောက်မှာပါမောက်ခါဟောင်းစောင်းဝန်ကွမ်းပြန်လွတ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်တရားကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံယင်းနှိမ့်နှံမှုနဲ့ဆောက်လုပ်မယ်အခြေခံအဆောက်အုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်ကွပ်နေတယ်လို့လည်းပြစ်တင်ရှုတ်ချလိုက်ပါတယ်။လွန်ခဲ့တဲ့3လကမလေးရှားရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အသက်63နှစ်အရွယ်ဝန်ကြီးချုပ်မဟာတီးယားမိုဟာမက်ဟာမကြာမီသူ့ရဲ့ပထမဆုံးတရုတ်ပြည်ချစ်ချည်ရေးခီးစဉ် မတိုင်မီ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုလိုက်တာပါတရုတ်နိုင်ငံရဲ့ချစ်ကြည်ရေးကိုဆက်လက်ထိန်းထားမှာဖြစ်တယ်လို့မလေးရှားအတွက်အကျိုးရှိမဲ့စီမံကိန်းတွေအတွက်ဆိုရင်တရုတ်ရဲ့ယင်းနှိမ့်ပြုံနံမှုကိုလည်းကြိုးစုံမှာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်လက်ထက်ကတရုတ်နဲ့သဘောတူခဲ့တဲ့မလေးရှားအရှိတ်ကန်းချီမှာစောက်လုံးမဲ့ဒေါ်လာတန်းထောင်ပေါင်းများစွာသုံးဆွဲမဲ့ရေနံပိုက်လိုင်းနဲ့မြစ်ထားလန်းစီမံကိန်းကိုတော့မဟာသီးယားကအကြီးအကျယ်ဆန့်ကျင်နေပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံအာဆီယံအသင်းဝင်ဖြစ်အောင်1998ခုနှစ်တုန်းကတိုက်တွန်းခဲ့တဲ့မလေးရှားဝန်ကြီးချုပ်ကအာဆီယံရဲ့တခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူဝါဒကိုထူးထူးကဲကဲပြစ်ပယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်ကွပ်နေတာနဲ့ပတ်သက်ပြီးယဉ်ကျေးတဲ့နိုင်ငံတွေဟာဒီလိုနီးနယ်ပြုမှုဆက်ဆံတာတွေမလုပ်ဘူးလို့ဝေဖန်လိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီလိုနှိပ်ကွပ်နေတာတွေကိုတားဆီးဖို့ပြက်ကွက်တဲ့အပေါ်မှာလဲသူစိတ်ပြက်တဲ့အကြောင်းနဲ့တရားမျှတရေးနဲ့လူအခွင့်အရေးကိုလေးစားလိုက်နာဖို့တိုက်တွန်းလိုက်ပါတယ်ရှင်
မြန်မာပြည်ဆိုင်မှုညင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်မာတီယိုဆိုရကစေအေးရတိဆောက်ပြီးတော့နိုင်ငံငယ်လေးတွေကိုသတိပေးခဲ့ပြီးတဲ့နောက်မှာလူလူဆက်ဆံရေးလှုပ်ဆောင်တဲ့အနေနဲ့အဲ့မာတီယိုဆိုရကပထမဆုံးအကြိမ်ဖြစ်တဲ့ရှာဖွေကယ်ဆယ်ရေးတင်မောတစဉ်ကိုနေရာချထားလိုက်ပါတယ်တရုတ်နိုင်ငံရဲ့ပို့ဆောင်ရေးဝန်ကြီးဌာနက South Sea Rescue 115လို့ခေါ်တဲ့ရေရင်ကို Spratly ကျွန်းစုတွေစီကိုဇူလိုင်လ29ရက်နေ့ကဆေးလွတ်လိုက်ဒါဖြစ်တယ်လို့ရှင်ဝါသတင်းအေဂျင်စီကပြောပါတယ်ဒီတင်မောဟာမုန်တိုင်းရဲ့လေပြင်းတန်း6မီတာလောက်မြင့်တဲ့ရေလိုင်းတန်းတွေကိုခံနိုင်ပြီးတော့ရဟရင်ဆင်းနိုင်တဲ့နေရာလဲပါတယ်လို့ရှင်ဝါသတင်းအေဂျင်စီကပြောပါတယ်အဲ့လိုမျိုးနောက်ထပ်ရင်းတွေကိုလည်းထပ်ပြီးတော့တိဆောက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်တရုတ်နိုင်ငံပို့ဆောင်ရေးဝန်ကြီးဌာနရဲ့ရှာဖွေကယ်ဆယ်ရေးဌာနအနေနဲ့တောင်တရုတ်ပင်လယ်အတွင်းနိုင်ငံတကာသဘောတူစာချုပ်တွေနဲ့အညီပင်လယ်ရေကြောင်းတာဝန်တွေကိုပို့ပြီးတော့ကောင်းမွန်စွာထမ်းဆောင်နိုင်ဖို့သူတို့ရဲ့အရေးပေါ်စနစ်ကိုအမြဲတမ်းတိုးတက်နေအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဌာနအကြီးအကဲကပြောကြောင်းရှင်ဝါသတင်းကဖော်ပြပါတယ်တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်တွေမှာစီးရေးပြင်ဆင်မှုတွေလုပ်ပြီးတခြားနိုင်ငံတွေဒေါသထွက်အောင်လုပ်ခဲ့ပြီးတဲ့နောက်အခုလိုလှုပ်တာဟာအမြင်ကောင်းအောင်တသက်လှုပ်တာသာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တိုင်းရဲ့တနင်္လာနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်တောင်နဲ့မြောက်ကိုရီးယားအကြားစစ်မဲ့ဆောင်ကပတ်မင်းဂျုံရွာကလေးမှာနှစ်နိုင်ငံအစည်းအဝေးကိုယ်စားလှယ်တွေဒီကနေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြီးညာလိုက်တာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်လို၂ဦးရှေ့လမှာတွေ့ဆုံဖို့အတည်ပြုဝင်မယ်လို့ရက်အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးကင်ဂျုံအွန်းနဲ့သမ္မတမွန်းတို့ဟာအဲ့ဒီပတ်မင်းဂျုံရွာကလေးမှာပဲဧပြီလတုန်းကတမိုင်းတွင်တဲ့ပထမအကြိမ်ထိပ်သီးစည်းဝေးပွဲအဖြစ်တွေ့ဆုံခဲ့ကြသလိုမေလအတွင်းမှာလည်းဒုတိယအကြိမ်ထပ်ပြီးတွေ့ဆုံခဲ့ကြပါသေးတယ်။အခုကြေညာလိုက်သလိုစက်တင်ဘာလမှာခေါင်းဆောင်တို့တွေ့ဆုံပြကြမယ်ဆိုရင်သမ္မတမွန်ဂျေအင်ဟာပျုံယမ်းမြို့တော်ကိုပထမဆုံးသွားရောက်မယ်တောင်ကိုရီးယားသမ္မတတဦးဖြစ်လာတော့မှာပါ။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဒီနှစ် February လအတွင်းကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအားကစားသမားတွေရှင်ပြိုင်ဖို့အတွက်ကင်ဂျုံအွန်းရဲ့ကမ်းလှမ်းချက်ကိုသမ္မတမွန်ဂျေအင်လက်ခံခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံတန်ကင်းတမန်ကင်းလမ်းပွင့်ခဲ့တာဖြစ်ပါတယ်။အခုလိုတောင်နဲ့မြောက်နှစ်နိုင်ငံခေါင်းဆောင်တွေဇက်တိုက်ဆိုသလိုတွေ့ဆုံကြတာဟာပြီးခဲ့တဲ့လဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံအွန်းတို့ရဲ့တမိုင်းဝင်တွေ့ဆုံပွဲနဲ့လည်းဆက်ဆက်နေတယ်လို့ဆိုရမှာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဇွန်လမှာတွေ့ဆုံပွဲမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုဖျက်သိမ်းပစ်ပါမယ်ဆိုတဲ့သိမ့်မြေရလှတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
တောင်ကိုရီးယားနိုင်ငံကမြောက်ကိုရီးယားနိုင်ငံနဲ့ခီးသွားလုပ်ငန်းတိုးချဲ့ပြီးတော့ပြန်လည်ဆက်သွယ်ဖို့စီစဉ်နေပါပြီမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုမဖျက်သိမ်းခြင်းအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေဆက်လက်ချမှတ်ထားဆဲဖြစ်ပေမဲ့တိုးတက်မှုရှိခဲ့ရင်ပိတ်ဆို့မှုကိုအရေးပေါ်ရုပ်သိမ်းနိုင်တာကြောင့်နိုင်ငံခြားခီးသွားလုပ်ငန်းတွေတိုးချဲ့နိုင်ရေးစီစဉ်နေတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့အင်ချုံစိတ်ကအာဏာပိုင်အဖွဲ့ကလည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံကစိတ်ကန်းတွေကိုလာရောက်လည်ပတ်ကြမယ်နိုင်ငံသားကသင်းမော်တွေလွယ်ကူချုံးမွေးစေဖို့အတွက်စီစဉ်နေတယ်လို့ဒီကနေ့နှစ်လနေ့မှာကြေညာခဲ့တယ်လို့ယုံဟပ်သတင်းအေဂျင်စီကပြောပါတယ်တောင်ကိုရီးယားနိုင်ငံရဲ့အကြီးဆုံးခီးတင်သင်းမော်စိတ်ကိုအင်ချုံမှာရှင်းနေဖွင့်လှစ်သွားမှာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ဝန်ဆန်းကမ်းခြေမြို့ကိုတွားရောက်လည်ပတ်တာပါဝင်တောင်ကိုရီးယားနိုင်ငံရဲ့အပျော်စီးသင်းမော်လုပ်ငန်းကိုတိုးချဲ့ခြင်းအဖြစ်ရှေးမြောက်အာရှဒေသကိုကမ္ဘာလှည့်ခီးသွားတွေအဓိကလာရောက်တဲ့နေရာဖြစ်အောင်လုပ်နိုင်တယ်လို့လော်တေးခီးသွားလုပ်ငန်းရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းမှာပြီးခဲ့တဲ့သတင်းပတ်ကအင်အားပြင်းထန်တဲ့ငရင်လှုပ်ခဲလို့သေဆုံးသူဥယျာဉ်430ကျော်သွားပြီဖြစ်ပါတယ်။ငရင်တန်းခံခဲ့ရတဲ့ဝေးလံခေါင်းပါတဲ့ရွာတွေနဲ့အဆက်အသွယ်ပြတ်တောက်နေစေဖြစ်ပြီးကယ်ဆယ်ရေးအဖွဲ့တွေကတော့ဆက်လက်စ조사ရှာဖွေနေကြပါတယ်လို့အင်ဒိုနီးရှားနိုင်ငံသဘာဝဘေးအန္တရာယ်ကာကွယ်ရေးအေဂျင်စီကဒီကနေ့ပြောဆိုလိုက်ပါတယ်။လွန်ဘော့ကျွန်းရဲ့မြောက်ပိုင်းမှာဒီလ5ရက်နေ့ကပြင်းအား6.9ရှိတဲ့ငရင်လှုပ်ခဲလို့လူ436ယောက်သေဆုံးခဲ့ပြီးလူဦးရေ3သိန်းခွဲဘေးလွတ်ရာကိုထွက်ပြေးခဲ့ရပါတယ်။ငရင်တန်းကြောင့်စီးပွားရေးအရာဒေါ်လာ342တန်းပိုးနှစ်နာဆုံးရှုံးခဲ့ရတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။လွန်ဘော့ကျွန်းမှာဇူလိုင်လ29ရက်နေ့တုန်းကလည်းပြင်းအား 6.4 ရှိတဲ့ငရင်နှုတ်ခဲ့လို့လူ18ဦးသေဆုံးခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရှေ့တောင်ပိုင်းဂါဇနီမြို့မှာလုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ပွဲတွေဒီနေ့၄ရက်မြောက်ဆက်လက်ဖြစ်ပွားနေပါတယ်။မျိုးအတွင်းပိုင်းကိုတော်ကြီးထိုးဖောက်ဝင်ရောက်ထားတဲ့တာလီဘန်တွေကိုတိုက်ထုတ်ဖို့အတွက်နောက်ထပ်လုံခြုံရေးတပ်ဖွဲ့တွေကိုတိုးမြင့်ချထားတဲ့အကြောင်းအစိုးရရရှိတွေကပြောပါတယ်။မျိုးရင်းထင်ရနေရာတွေကိုထိန်းချုပ်ခွင့်ရဖို့တာလီဘန်သဘုံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေပြစ်ပကဖြစ်ပွားနေချိန်မှာပဲနှစ်ဖက်တိုက်ခိုက်မှုတွေနဲ့ထင်းငွေတွေကအပြင်းထန်ဖြစ်ခဲ့ပါတယ်။တာလီဘန်လက်နက်ကိုင်တွေကိုမျိုးရင်းကနေမောင်းထုတ်ဖို့ထိုးစစ်ဆင်နေတာဖြစ်တယ်လို့အာဖဂန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးမိုဟာမက်ရှရစ်ယက်တာလီကကပူးမျိုးတော်မှာကျင်းပတဲ့တင်းငွေတွေကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်။တပုံတွေဟာအရသာပြည်သူတွေနဲ့ဈေးတွေထဲမှာထုပေါက်ဝင်ရောက်နေတာကြောင့်တိုက်ခိုက်မှုတွေအတွင်အရသာထိခိုက်သေးခြေမှုတွေမဖြစ်ရအောင်အာဖဂန်တပ်ဖွဲ့တွေကဖြည်းဖြည်းချင်းသတိထားချင်းကပ်ဆောင်ရွက်နေရတယ်လို့လည်းဗိုလ်ချုပ်ကြီးယက်တာလီကပြောပါတယ်။လက်ရှိမှာတော့ဂါဇနီမြို့ထဲမှာရှိတဲ့ပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲတပ်ဖွဲ့ဌာနချုပ်အဓိကကျင်းထောင်အပါဝင်မြို့ထဲအချက်အချာနေရာအလုံးကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကထိန်းချုပ်ထားစေဖြစ်တယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်ခင်ဗျာ။
တင်းလာနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့ကြတာပါ။အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့၄ရက်ကြာမြန်မာနိုင်ငံခရီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိစောက်ဖို့ကြံနေတဲ့စခန်းတွေအပြီးသက်အောင်စောက်ဖို့ကတိပေးခဲ့တယ်လို့မြန်မာနိုင်ငံဘက်ကဒုက္ခသည်ပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုပြသခွင့်ရခဲ့တဲ့အကြောင်းမြန်မာအစိုးရဘက်ကပြောပါရယ်။တစ်ချိန်တည်းမှာပဲအာစာအကြံပေးအုပ်စုနဲ့နေဆက်တလျှောက်မူရစီဝါရောင်းဝယ်ဖောက်ကားမှုတွေကိုတိုက်ဖျက်ဖို့သဘောတူညီတယ်လို့ဆိုပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။တနင်္ဂနွေနေ့ကပြီးဆုံးသွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီရဲ့မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။ဒီတစ်ခေါက်ဆွေးနွေးရမှာတော့အရင်တစ်ခါကလာရောကြေကြီးမရှိရတွေကိုသဘောတူညီခဲ့တယ်လို့နိုင်ငံသားဝင်ကြီးဌာနအမြဲတမ်းတွန်းဝင်ဦးမြင့်သူကခုလိုပြောပါရယ
်အဓိကအပြင်တော့ဒီကျွန်တော်တို့နှစ်ဖက်သဘောတူညီလို့ရတဲ့အချက်တွေအလုံးကသူတို့ဘက်ကအရင်တော့လာရောကြေပြန်မရှိတဲ့အချက်တွေပါဆိုတော့ဥပမာအပြင်ဆိုရင်ကျွန်တော်တို့ဘက်ကပြန်လည်လက်ခံရေးစကန်နှစ်ခုဒါစကန်တစ်ခုကဒါကျွန်တော်တို့ဒီနိုဝင်ဘာလရသဘောတူတဲ့ဟာကိုကျွန်တော်တို့အကောင့်ထဲပေါ်ကြတာပါသူတို့ဘက်ကဒီနေဆက်မှာစကန်၅ခုကခုမှတခုပဲပြီးပါသေးတယ်။ဒါကျန်တဲ့တခုကဆောက်လက်ဆနောက်သုံးခုကလုံးဝမဆောက်ရသေးပါဘူး။ဒါတွေကကျွန်တော်တို့ကုဒီအစည်းအဝေးမှာသူတို့ဘက်ကဒါတွေကိုအများဆုံးဆောက်မယ်ဆိုပြီးတတိကဝပြုသွားပါတယ်။ဆိုအဓိကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရသေးတဲ့ကိစ္စရပ်တွေကိုဆောင်ရဖို့လည်းကျွန်တော်တို့တိုင်တွန်းညှိနှိုင်းရရှိခဲ့တာပါ။နောက်ကျွန်တော်တို့နဲ့သူတို့ဘက်ကြားထဲမှာကျွန်တော်တို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စရပ်ကလေးတွေကိုအခြေချဆောင်ရွက်နိုင်ခဲ့ပါတယ်။နောက်ပြင်ကျွန်တော်တို့ဝန်ကြီးအဆင့်ကျွန်တော် hotline ကျွန်တော်တို့စတင်ဆောင်ရွက်ဖို့သဘောတူညီခဲ့ပါတယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဒီ joint working group ပေါ့လေကျွန်တော်တို့ပူရဲလုပ်ငန်းအဖွဲ့မြန်မာဘက်ကပူရဲလုပ်ငန်းအဖွဲ့ကိုဒီ Cock Bazaar ကိုလာမယ့် October လမှာလာဖို့သူတို့ဖိတ်သွားပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့လည်းသူတို့ဘက်ကစကန်းနေကျွန်တော်တို့နောက်ဒီစကန်းနေမှာရှိတဲ့သူတွေနဲ့တွားပြီးတော့တွေ့ဖို့လို့အတွက်သူတို့စီစဉ်ပေးမှာဖြစ်ပါတယ်။ဆိုတော့ဒါအပြင်ကျွန်တော်တို့ဒီနှစ်ဖက်ကျွန်တော်တို့ကတော့သူတို့ဘက်ကဆောက်လုပ်ဖို့ကြံနေတဲ့စခန်းတွေသူတို့ဆောက်ဖို့ကတိကဝတ်ပြုသွားပါတယ်။ဒါကကျွန်တော်တို့ဒီအစည်းအဝေးရဲ့ထူးခြားချက်ရလဒ်တွေ
။အာစာချမ်းဖတ်အဖွဲ့ပြင်နေဆက်တလျှောက်မွေးစည်းဝါရောင်းဝယ်လာတွေကိုပူးပေါင်းတိုက်ဖျက်ဖို့သဘောတူညီခဲ့တယ်လို့ဦးမြင့်သူကစပြောပါတယ
်။သူတို့ဘက်ကနေဒါကိုကျွန်တော်တို့ဒီအမြန်ဆုံးအရေးယူဆောင်ရွက်သွားဖို့သဘောတူညီခဲ့ပါတယ်။နောက်တစ်ခုကအာစာချမ်းဖတ်တင်ပေါ့ပါဦးဒီသူတို့နိုင်ငံမှာလည်းဒီအချမ်းဖတ်မှုကိုသူတို့ကျုံချပါတယ်။ဒါပြင်ကျွန်တော်တို့နေဆက်မြင်းတို့လျှောက်မှာမူရစ်စေဝါတရားမဝင်ရောင်းဝယ်ဖောက်ကားမှုဒါတွေကိုလည်းကျွန်တော်တို့ပူးပေါင်းတိုက်ဖျက်သွားဖို့ကျွန်တော်တို့သဘောတူညီခဲ့ပါတယ်
ဒါအပြင်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်ပြည်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နိုင်ငံနယ်ခြားနယ်ဆက်ခြံစည်းရိုးမှာခိုလုံနေတဲ့ဒုက္ခသည်တွေမူရင်းနေရတွေကိုပြန်သွားနိုင်အောင်ကူညီပေးဖို့အကူအညီပေးနေတာတွေကိုထိန်းပေးဖို့တောင်းဆိုခဲ့တယ်လို့ဦးမြင့်သူကပြောပါတယ
်။အချိန်ထဲမှာပဲကျွန်တော်တို့ဒီ ICRC နဲ့ကျွန်တော်တို့ဘက်ကနေဒီလူသားချင်းစာနာတဲ့အကူအညီတွေပေးဖို့လို့လည်းကျွန်တော်တို့ဆွံ့နေခဲ့ပါတယ်။အဲ့တော့သူတို့ဘက်ကအခုကျွန်တော်တို့ဒီ INGO စီဘက်ကနေဒီနိုင်ငံတကာနယ်နိမိတ်ညင်းချောင်းနဲ့ကျွန်တော်တို့နယ်နိမိတ်ကြားထဲမှာနေနေတဲ့လူတွေကိုသူတို့ဘက်ကနေပေးနေတဲ့ဟာတွေသူတို့ချိန်ပေးပါမယ်။အဲ့တော့ကျွန်တော်တို့ဘက်ကလည်းဒီ UNHCR တို့ ICRC တို့နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဘက်ကနေဒီပုံကိုယ်တွေကိုအစားနဲ့ရိတ်ခါအခုပေးပါမယ်။အဲ့တော့တပြေးပြေးချင်းနဲ့ဒီနေရာကနေကျွန်တော်တို့သူတို့နေရာတွေလူရင်းကျေးရွာတွေကိုကျွန်တော်တို့ပြန်သွားဖို့ဆောင်ရွက်မှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့နဲ့တွေ့ဆုံခဲ့ပြီးလူမှုအတိုင်းဝိုင်းနှစ်ခုကြားလက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေပြေလည်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်ဆွေးနွေးချက်ရလဒ်တွေဟာကောင်းမွန်ပြီးအောင်မြင်တဲ့ဆွေးနွေးချက်တွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကဆိုပါတယ်။ဒါပေမဲ့လည်း၄ရက်ကြာခီးစဉ်တွင်နှစ်နိုင်ငံကြားသဘောတူညီချက်တစုံတရာထပ်ပြီးလက်မှတ်ရေးထိုးတာတော့မရှိကြောင်းပါခင်ဗျာ။
ကိုထဲအောင်ခန့်တဲ့ရင်ပြဖို့ထားတာပါတစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့နဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်တွင်းမှာဘာသာမတူလူမျိုးကွဲတွေကြားရေရှည်ငင်းချမ်းစွာအတူရှင်တွဲနေနိုင်ရေးအပြန်အလှန်ချစ်ကြည်ရင်းနှီးမှုရအောင်ဆောင်ရွက်ပေးဖို့မေတ္တာရက်ခံတောင်းဆိုခဲ့တယ်လို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအပါဝင်အားလုံးဝိုင်းဝန်းကူညီပေးကြဖို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ဘက်ကလည်းတိုက်တွန်းပြောဆိုခဲ့ပါတယ်အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကပြောပြပါမယ်ရှင်
ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေတွင်နယ်မြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပါပါဝင်တဲ့တိမ်းချီတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိစ္စတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူအာဆန်မိုဟာမက်အလီကိုရိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကိုလည်းတွားရောက်လေ့လာခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အတွက်ဖြစ်ပေါ်နေတဲ့ပြဿနာတွေငြိမ်းချမ်းပြေလည်သွားနိုင်စေရေးနောက်ဘာသာမတူလူမျိုးကွဲတွေကြားရေရှည်ငြိမ်းချမ်းစွာအတူရှင်တဝဲနေထိုင်နိုင်ရေးအတွက်ဝိုင်းဝန်းကူညီပေးကြဖို့ဘာသာပေါင်းစုံချစ်ကြည်အဖွဲ့မြန်မာနိုင်ငံကိုတိုက်တွန်းပြောဆိုခဲ့တယ်လို့တွဲဆောင်ပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ရဲ့အလုံအမှုဆောင်အဖွဲ့ဝင်ဦးရာကူးနေမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်အဓိကတော့စီစဉ်ပြတာတော့သူကဟိုဘက်ကခံရလို့ရှိတာလေသူတို့မှရှိနေတဲ့အနေအထားချင်းဒီသိမျိုးကိုပြောကြတယ်လေ။အဲဒီပြင်သူတို့ဘက်ကကိုတို့တွေကပြောပြီးတဲ့ဆိုတော့သူကလေးချင်းမှဆက်ပြီးတော့ကိုတို့တွေဘာသာချင်းချင်းအဲ့မှာဒီတီဖိုကိုရေစတဲ့ဖြစ်နေအောင်ဗီဒီယိုဆက်ပြီးနဲ့ဗီဒီယိုအင်စတန်နီနေဖြစ်အောင်ကိုတို့တွေကိုဘာသာပေါင်းစုံမှရှိတဲ့ဘာသာကောင်းဆောင်တွေကနေပြီးတော့လုပ်ပေးဖို့သူကကိုတို့ request လုပ်လာတယ်ပေါ့နော်။ဆရာနဲ့ပတ်သက်ပြီးလုပ်ပေးဖို့ကူညီပေးဖို့ပြောတယ်။ကိုတို့ကလည်းပြောကြတာကဘာသာပေါင်းစုံရဲ့အဓိကရည်ရွယ်ချက်ကရတာတွေလုပ်ဖို့ရှိတယ်ဆိုတာဟာဒီလိုပဲကိုယ့်ရဲ့ရည်ရွယ်ချက်တွေပြောတာဒီလိုဒါတွေဆက်လုပ်ဖို့ရှိတယ်ဆိုတာတွေပြောကြတယ်သူတို့ဒီအဲ့ဒီအပြင်ကိုတို့ကလည်းဘာခံရောက်ခဲ့ဆိုတော့ကိုတို့ဒီဘက်မှာလည်းသူတို့တွေနေရာရှောင်တွေအတွက် refugee တွေပြန်လာလို့ရအောင်အားလုံးစူးစမ်းပြီးလုပ်နေကြတယ်ပေါ့နော်အဲ့ဒါဆိုတော့ဟိုဘက်ကနေလည်းပြန်ပြီးတော့ပြန်ဝင်လာလို့ရအောင်လုပ်ပေးဖို့ကိုတို့က request ပြန်လုပ်တာပေါ့နော်အဲ့လိုမျိုးပြောပြတယ်အပြင်ကိုတို့ကဒီဖြစ်တဲ့အတွက်ကြောင့်ကိုတို့ Hindu community တွေအဲ့မှာခံရတဲ့ကိစ္စတွေကိုတို့ Hindu community တွေနဲ့ပတ်သက်ပြီးတော့ဟိုအရန်ဒုက္ခရောက်ကြတယ်အဲ့ချိန်ကတည်းကဒုက္ခရောက်တာအခုချိန်ကြီးကိုဒုက္ခရောက်တာသူ့မိသားစုတွေမိသားစုတွေ၅ရောက်ပြီ၄ရောက်ပြီစေရောက်ဒီတချို့ဆို23ရောက်လုံးပြေးသွားတာရှိတယ်အဲ့ဒါတွေဘုံလို့ပြောကြခဲ့တယ်ဘုံက
ဗုဒ္ဓဘာသာဝင်တွေအပါဝင်ကိုးကွယ်ယုံကြည်ရာမတူညီကွဲပြားတဲ့ဘာသာတွေကြားအတူရှင်တွဲနေထိုင်မှုတွေကိုလေ့လာနိုင်မှုဘာသာပေါင်းစုံချစ်ကြည်အဖွဲ့တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကဖိတ်ခေါ်ခဲ့တဲ့အကြောင်းဦးရာကူးနေမြင့်ကပြောပြပါဗျာ။ဆန
်ဆောင်နေတဲ့ပုံမျိုးကလည်းသူတို့ဘက်ကသဘောထားကလည်းတော်ပြည်ပြည်နဲ့ဖြစ်နေချင်တဲ့သူတွေကသနာရှိတယ်။ကိုတို့ဒီဘက်ကဘာသာပေါင်းစုံအစုကလည်းပြည်ပြည်နဲ့လေးဖြစ်နေချင်တဲ့သူတွေသဘောထားရှိတယ်။တစ်ခါတလုံးကတော့အနည်းအနည်းတော့ကြည့်ရဆိုရင်တော့အဆင်ပြေတယ်ပေါ့နော်။ဒါသူကိုယ်တိုင်ကလည်းကိုတို့အဖွဲ့တီးကိုကိုဘာသာပေါင်းစုံအဖွဲ့တီးကိုကိုဘက်မှာလာပြီးတော့လေ့လာဖို့ကိုတို့ကိုဖိတ်ဖို့သူကလည်းပြောတယ်ကိုတို့ကိုဖိတ်ကုန်တယ်ပေါ့နော်။ဖိတ်တော့ညီလာခဲ့ပါဘူး။ဒါပြီးတော့သူတို့ရှိမှရှိတဲ့ဟိုမှာရှိတဲ့ဟိန္ဒူတွေ၊ဗုဒ္ဓဘာသာတွေ၊ခရစ်ယာန်တွေ၊ဗ ဘလို့သူတို့ရှိမှနေထိုင်နေကြတယ်ဆိုတော့လာပြီးလေးလာပါအဲ့ဒီပြေဟိုမှာဆိုရင်ရခိုင်ဘုရားဘာသာရေးရှိတယ်သူတို့တွေဆိုရင်အခုတိရှိနေလို့ဒါအဲ့မှာမြင်းမြင်းနဲ့နေနေကြတယ်အဲ့ဒါတွေလာရှိပါလာလေးပါဆိုလေးလာဖို့ကဲဘုရားသူကဖိတ်ကြလာတယ်ပေါ့နော်သူခေါ်မယ်ပေါ့အဲ့လိုမျိုးတော့က
ဒါအပြင်ရခိုင်ပြည်နယ်တွင်နေရက်ဆွတ်ခွာပြန်လာကြသူတွေဒုက္ခသည်တွေရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးငြိမ်းချမ်းစွာအတူရှင်တွဲနေနိုင်ရေးနဲ့ရေရှည်ဘဝအာမခံချက်ရရှိရေးအပါအဝင်စိတ်ချရတဲ့လုံခြုံရေးအာမခံချက်တွေရရှိနိုင်အောင်ကိစ္စတွေမှာအားလုံးကဝိုင်းဝန်းပူးပေါင်းကူညီပေးဖို့အပြန်အလှန်တွဲဆုံဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန်းနူဘာသာရေးအဖွဲ့ချုပ်ရခိုင်ပြည်နယ်တွင်ဟိန်းနူကူညီထောက်ပံ့ရေးအဖွဲ့ရဲ့ဦးဆောင်တာဝန်ခံလည်းဖြစ်တဲ့ဦးရာဂူနေမြင့်ကပြောပြပါရစေ။အဓိက
တော့လောလောဆယ်အချိန်မှာတော့ဟိုသူတို့အတွက်အရေးကြီးတာကတော့သူတို့ရဲ့ဒီစာဝတ်နေကျမ်းမာရေးနဲ့နေထိုင်ရေးအတွက်ကတော့အဓိကသူတို့တွေလောလောဆယ်မှာဟိုတာဝန်လုပ်ပေးနေရတဲ့အခြေအနေရှိတယ်ပေါ့အဲ့တော့အဲ့ဒီအခြေအနေလေးပုံမှန်လေးလည်ပတ်ပြီးဆိုမှသူတို့ရဲ့ပြန်လဲထူထောင်ရေးဘဝပြန်လဲထူထောင်ရေး rehabilitation ကိုသူတို့တို့ကတော့ပြန်ပြီးတော့လုပ်ရမယ်ဆိုတဲ့အနေအထားပေါ့နော်လောလောဆယ်မှာတော့သူတို့စာဝတ်နေရေးအကျမ်းမာရေးရဲ့ဟိုသူတို့ရဲ့အဓိကနေထိုင်ဖို့အတွက်နေရာလေးတော့မပြီးသေးဘူးလေအဲ့ဒါလေးလုပ်နေရတာအဲ့ဒီလေးကိုကြော်လွားနိုင်မှသာလေးသူတို့ရဲ့ပြန်လဲထူထောင်ရေးသူတို့ရဲ့စိတ်သက်ရေးရပါကြရတယ်ပေါ့ကြလို့ရမယ့်ကိစ္စတွေအများကြီးကြံပြီးတော့
လွန်ခဲ့တဲ့တစ်နှစ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးခါစားတုန်းကလည်းဘာသာပေါင်းစုံချစ်ကြီးအဖွဲ့ဘက်ကတွားရောက်ချိန်တုန်းကတော့ဒေသခံတွေလမ်းမတွေပေါ်ထွက်ပြီးကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပါတယ်။ဒါပေမဲ့လည်းဘာသာပေါင်းစုံချစ်ကြီးညီညွတ်ရေးအဖွဲ့အနေနဲ့ဒေသခံတွေကြားရေရှည်အတူရှင်တွဲနေနိုင်ရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားကြဖို့စီစဉ်ထားတယ်လို့ပြောပြပါတယ်။အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံ့ပြီးရိုဟင်ဂျာလိုနိုင်ငံတကာကခေါ်ဝေါ်တဲ့တိမ့်ချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်လာရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလအဖွဲ့တို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင
်။ Trust ဗျာခင်ဗျာမနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပိပိခရီကျောင်းအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ခေါ်ရွေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူး။ဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ရွေးအကောင့်ထဲပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲ။ဒေသခံလူမှုတိုင်ဝမ်နေအားလုံးအတွက်စင်ခေါ်ချက်တွေစိုးရိမ်စရာတွေဘာတွေများရှိနေသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူသူတွေ VA မြဝပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးဖို့ထားစီလိုပါတယ်။ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံးတွေကို VA မြဝပိုင်းစီကိုချိုတင်ပေးဖို့ထားလို့လည်းရပါတယ်။ VA မြဝပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညဒိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လွန်ခဲ့တဲ့52နှစ်ကရခိုင်ပြည်နယ်စစ်တွေမျိုးဆန်ရှားမှုကိုအခြေခံပြီးဒေသခံတွေရဲ့ဆန္ဒဖော်ထုတ်ပွဲလက်နက်နဲ့ဖြိုခွင်းခံခဲ့ရတဲ့နှစ်ပတ်လည်အောင်မေ့ပွဲအခမ်းအနားကိုဒီကနေ့ရခိုင်မျိုးသားပါတီဌာနချုပ်မှကျင်းပခဲ့ပါတယ်။နှစ်ပတ်လည်အခမ်းအနားကနေနောက်ထပ်လူမှုဆန္ဒဖော်ထုတ်ပွဲတွေပေါ်လာမှစိုးရိမ်နေတဲ့အတွက်ကြဲကြဲပြန့်ပြန့်မကျင်းပဘူးလို့လည်းအခမ်းအနားစီစဉ်သူတွေကပြောပါတယ်။ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
ဗိုလ်ချုပ်ကြီးနေဝင်ရဲ့တော်လိုင်းကောင်စီဆိုရလက်ထက်ဆန်ရှားပါနေရဲ့ပြဿနာကိုဖြေရှင်းပေးဖို့စစ်တွေမျိုးဒေသခံတွေကဆန္ဒဖော်ထုတ်ခဲ့တဲ့အချိန်လုံခြုံရေးတပ်ဖွဲ့တွေကလက်နက်နဲ့နှိမ်နှင်းခဲ့တာပါအဆိုရဘက်ကလူ28ယောက်သေဆုံးခဲ့တယ်လို့ကြေညာခဲ့ပေမဲ့သေဆုံးသူရာဂဏန်းရှိနိုင်တယ်လို့ဒီရေးခင်းမှာပါဝင်ခဲ့သူတွေကယုံကြည်ခဲ့ကြပါတယ်လလဲ့ရပြီးစကိုနှစ်ကြာမှဖြစ်ခဲ့တဲ့ဒီဆန်ပြဿနာနဲ့ပတ်သက်ပြီးသမိုင်းသင်္ကန်းစာယူနိုင်အောင်နှစ်ပတ်လည်နေ့အခမ်းအနားကျင်းပရတာလို့ရခိုင်မျိုးသားပါတီရဲ့ဒုဥက္ကဋ္ဌဦးခိုင်ပြည်ဆိုကပြောပါတယ
်ဘလို့ဘယ်ခိုင်းစာတဲ့ယူစမ်းတဲ့အချိန်ပြည့်တဲ့အချိန်ပြည့်တဲ့ရှိခဲ့တယ်ဘလို့ကျုံ့ခဲ့ရတယ်လဲသမိုင်းရောက်မှာပေါ့နော်အဲ့ဒီဟာတွေကိုပြန်ပြီးတော့ပုံပန်းနေအောင်ကျွန်တော်တို့ဘယ်ရှိမှာဘလို့အချိန်ပြည့်တဲ့မှာဘလို့ဆုံးရှုံးမှုတဲ့ဘလို့နိုင်ငံမှုတွေရှိခဲ့တယ်ဘာကြောင့်ကြောင့်ဘလို့ဖြစ်ရတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ဆက်တဲ့ဒီသမိုင်းကြောင်းတွေနဲ့ပတ်သက်လို့ lesson conversation တော့ဒီတွေ့ဖို့လောက်တာပဲဖြစ်ပါတယ်
တော်လိုင်းကောင်စီဆိုရလက်ထက်စီးပွားရေးလုပ်ငန်းအားလုံးကိုချုပ်ကန့်ထားတယ်လို့နိုင်ငံခြားဝင်ရောင်းစံတင်ပို့တာကိုလည်းလဝက်ကြီးအုပ်ထားချိန်မှာပြည်သူတွေကစံရှားပါပြီးဒုက္ခရောက်ခဲ့တယ်လို့ရခိုင်ရေးလှုပ်ရှားသူတွေကပြောပါတယ်1969မှာရာသီဥတုမကောင်းလို့စပါးကင်းတွေပျက်စီးခဲ့ပေမဲ့အစိုးရကစံတန်းချင်းစေတန်းကျော်ပြပကိုပို့ခဲ့ရာကြောင့်ပြည်တွင်းမှာစံရှားပါလာပြီးစံစည်းလဲတက်သွားပါတယ် 三边的那个批信被捕，而所有个四对其他个人家，二零年二月二十日嘛，当初给加了吧。吴登生所有了他，一开始呀，那么苦了，阿妹看那里个姐姐表面金马给娃嘞，他并没嘞。今天咱个苗妈批娃给的，咱那边六个姐的婆家，别看年龄给的，别的那苗里他们偏哦。乡下的你呢，今天阿妹我也看那里个姐姐表面，没老点讲我四对其他个人都批的，五三秒去个表娃嘞。
别的那里包人包喏，咱那里土包家嘞，那个包人，那批些那里去给，那比如对，阿妈那个没讲嘛不，比如对呀。你那的，比如的，都快要的，比如的，啊，这奥运的，送了那样的，都没有批得吧？
当然，刚才了他个批判给的，是对三边的那哈，不麻痹国民的把的，对头多少亩的批下大楼，所有个是所谓给话的，俺阿东批困比六六个人得多哦，老白马三六个被围给话的，怎么样？
我昨天听被捕查了吧？အခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းမှာနိုင်ငံခြားသားလူ့သမားဆိုင်ရာဥပဒေသေးအရအရေးယူမှုတွေလုပ်နေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်2018ဇွန်လ30ရက်နေ့ကစလို့ထိုင်းနိုင်ငံတွင်မှာနိုင်ငံခြားသားလူ့သမားတွေတရားဝင်မှတ်ပုံတင်ရဲ့ကုံဆုံးသွားပြီးတဲ့နောက်မှာတော့တရားမဝင်နိုင်ငံခြားသားလူ့သမားဆိုင်ရာဥပဒေသေးအရထိုင်းအစိုးရကတင်းကျပ်တဲ့အရေးယူမှုတွေကိုပြင်းပြင်းထန်ထန်လုပ်နေပြီးနယ်စပ်အဝင်လမ်းကြောင်းတွေမှာလူကုန်ကူးသူတွေမူရမှောင်ခိုတွေကိုရှာဖွေဖမ်းဆီးခဲ့ရမှာဩဂုတ်လ12ရက်နေ့ကဘုရားသုံးစုဘက်ကနေလူပွဲစားတွေမြန်မာနိုင်ငံသား၄ယောက်ကိုဖမ်းဆီးရမိခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းမှာဒီနှစ်အတွင်းမှာလူကုန်ကူးမှုတွေနဲ့လူဦးရေ900တဲ့မနေဖမ်းဆီးခံရတာကြောင့်မြန်မာပြည်ဘက်ခြမ်းကနေတားဆီးနိုင်ဖို့လိုတယ်လို့လည်းထိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကဆိုပါတယ်။
ကျွန်တော်တို့ကအချမ်းပိတ်ဖို့လိုတာပေါ့ဗျာ။ပေးလို့ဆိုတာအဲ့ဒီလမ်းကြောင်းမှာဘလူတွေတဲနေတယ်အဲဘယ်လမ်းကြောင်းကနေထွက်နေတယ်ဆိုတော့ဒါတွေသိမှာပဲလေ
ဟုတ်
အဲ့ဒါကိုတတ်နိုင်ဆုံးစောင့်ပြီးတော့ဟိုကိုကမုံနှင်းဖြစ်နိုင်တယ်ဆိုလို့ရှိရင်ဒီလူတွေဒီဘက်ကိုမရောက်တော့ဘူးပေါ့ဒီထဲမှာလွတ်သွားတဲ့လူတွေဆိုရင်ဘယ်နဲ့ဘယ်နှယောက်လူကုန်ဥခံလဲဟိုမောင်ဟိုဘလူခေါ်မလဲတရားမဝင်တဲ့ဘလူနေရာတွေအပုတ်ခံတာတွေလည်းကျွန်တော်တို့ဟိုမသိရဘူးလေအဓိကဒီတရားခံဟိုပါပွဲစားကိုဘာဖြစ်လို့မမိရလဲဆိုတော့အဲ့ဒါပေါ့မှန်မိတင်နေပြီကျွန်တော်ပြောတာလေ
ထိုင်းမြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့ဖျားသုံးစုမျိုးနဲ့အနီးဆုံးထိုင်းနိုင်ငံဘက်ခြမ်းကကန်တနာဘူရီပြည်နယ်ဟာလူမောင်ကိုသမားတွေရဲ့အဓိကလူသေးဆောင်ရလမ်းကြောင်းလဲဖြစ်တယ်လို့ကော့တောင်းရနောင်းလမ်းတွေကလည်းလူကုန်ကူးသူတွေကအများဆုံးအသုံးပြုလေရှိတာပါဒီအပိုင်းတွင်စံခရဘူရီခရိုင်နောင်လိုလမ်းမမှာဂိတ်ချထားတဲ့ထိုင်းစစ်တပ်ရဲ့စစ်စေးဂိတ်ကိုဖျက်ဖို့ကြိုးစားခဲ့တဲ့ပစ်ကတ်ကားခဲရောင်ကားတစ်စီးကိုမောင်းလာတဲ့ထိုင်းနိုင်ငံသားပရာစစ်နဲ့ထိုင်းနိုင်ငံသူဝန်ဒီတို့နှစ်ဦးဟာကားနောက်ခန်းမှာမြန်မာနိုင်ငံသား၄ဦးကိုဖွက်ပြီးတယ်ဆောင်လာခဲ့တာပါကားထဲမှာမြန်မာနိုင်ငံသားအမျိုးသမီး၃ဦးအမျိုးသား၁ဦးကိုဖွက်ပြီးတယ်ဆောင်လာတာကိုထိုင်းစစ်တပ်ရဲ့စစ်ဆေးရေးတွေကရှာဖွေတွေ့ရှိပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံသားတွေကတော့အခုလိုမျိုးစစ်ဆေးရေးဂိတ်ကိုဖျက်ကျော်ဖို့မြန်မာ၁ဦးကိုဘန်းငွေ2500နဲ့လူကုန်ကူးသူတွေစီကနေလက်ခံပြီးခေါ်လာခဲ့တာဖြစ်ကြောင်းဝင်ခံခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံပိုင်တွေကပြောပါတယ်2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအစိုးရဆုံး TR3 အဆင့်ကိုတက်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတက်မှတ်လိုက်တာဟာလူကုန်ကူးမှုပတ်ကြော်ရေးဆိုင်ရာအနေဆုံးတက်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့လူကုန်ကူးမှုတိုက်ချဲ့ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်နေပေမဲ့ TR2 စောင့်ကြည့်အစီအစဉ်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင့်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သူယုံကြည်ရကဏ္ဍမှာတော
့ကျွန်တော်ဘဝမှာနှစ်နှစ်လောက်ကြာအင်မတန်ခက်ခဲကြက်တဲတဲ့အခြေအနေတရက်နဲ့ကြုံခဲ့ရပူပါတယ်။ဒီလိုခက်ခဲတဲ့အခြေအနေအောက်မှာကျွန်တော်စိတ်သက်သာတွားရင်တော့မှလဲပြိုမတွားဖို့ကိုကိုကိုတတိပေးရင်ဖြစ်ချင်တာကိုအာယုံစိုက်ပြီးဒီဇိုင်းမမတ်ကြိုးစားခဲ့ပါတယ်
။ကိုကျော်စီယာဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုဆိုင်ရာကိစ္စရပ်တွေအပြင်တိုင်းဒေသတွေမှာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေရှိနေတာကြောင့် American အစိုးရနဲ့လွှတ်တော်တို့ကမြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့စီစဉ်နေပါတယ်။အဲ့ဒီပိတ်ဆို့မှုတွေဘယ်တိုင်းတာထိလုပ်ဖို့ရှိသလဲ။အရေးယူမဲ့အထက်ဘယ်လိုလူတွေပါမလဲဆိုတာကို American ASEAN စီးပွားရေးကောင်စီကကိုလှဖုံးမြင့်နဲ့ဆွေးနွေးထားတာကိုအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
သမရထမအစိုးရတက်လာပြီးတဲ့နောက်ပိုင်းဒီနိုင်ငံအကြားကဆက်ဆံရေးအထူးသဖြင့်ကျွန်တော်တို့စိတ်ဝင်စားတာကတော့စီးပွားရေးပိုင်းအရာဆက်ဆံရေးဟာဘလို့များပြောင်းလဲမှုတွေရှိခဲ့ပါသလဲဗ
ျဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့အခုပေါ့နော် American နိုင်ငံကမြန်မာရေးရာ policy ကိုကြည့်မယ်ဆိုရင်အဖွဲ့အစည်းနှစ်ခုကိုအဓိကထားပြီးကြည့်ရမှာဖြစ်ပါတယ်ခင်ဗျလွှတ်တော်ဘက်ရှိရယ်လွှတ်တော်ဆိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ပေါ့နော်ပြီးတော့ဒီအင်ဂျူရောဘက်ရှိရယ်လောလောဆယ်ကအထက်လွှတ်တော်နဲ့အောက်လွှတ်တော်ဘက်မှာကမြန်မာပြည်အရေးကိုကြည့်တဲ့အခါမှာစီးပွားရေးအဲလူမှုရေးနိုင်ငံရေးအကုန်လုံးချုပ်ပြီးတော့ပေါ့နော် one issue issue တစ်ခုပဲအဲထွက်နေတာကတော့ဗာလဲဆိုရခိုင်ရေးပေါ့ရခိုင်ရေးနဲ့ဆက်ဆက်ပြီးတော့ကစီးပွားရေးပိတ်ဆို့မှုတွေဆိုင်ရှင်တွေပြန်ပြီးတော့အဲချမယ်ဆိုတဲ့အသံတွေထွက်နေတယ်ခင်ဗျအဲထွက်နေတဲ့ဟာလည်းလော်ဘီပေါင်းစုံကနေရခိုင်ရေးမှာအစိုးရရောသူတို့ဖြစ်ရင်တော့တက်မရောပေါ့နော်အဲဒီနေ့မဟုတ်ဒီနေ့နဲ့နံပါတ်၁ကတော့ accountability အဲ့နံပါတ်၂ကတော့ဒီ repatriation ပေါ့နော်အဲ့ဒါတွေအတွက်ဟိုဖိအားပေးဖို့အတွက်တွန်းနေရဖြစ်တဲ့အတွက်လွှတ်တော်ကလည်းအဲ့ဒီလေတံနဲ့အညီပေါ့လိုက်ပြီးတော့က push လုပ်ဖို့ legislative bill တင်သွင်းပြီးဖြစ်တယ်လွှတ်တော်ဘက်ကဘလောက်ပဲပြောပြောလွှတ်တော်ဘက်ကဘလောက်ပဲအတန်းထွက်ထွက်အင်ဂျီရောကလွှတ်တော်နဲ့အတွေးခေါ်ညီလားဆိုတော့ကျွန်တော်ကြည့်ရတဲ့အခါမှာအဲ့တွေးရတာတော့အင်ဂျီရောဘက်ကအဲ့လောက်ကြီးထိစီးပွားရေးပိတ်ဆို့မှုကိုအရင်တော့လိုမျိုးပြင်းပြင်းထန်ထန်တင်ဖို့မရှိဘူးလို့ကျွန်တော်တို့မြင်တယ်မရှိဘူးလို့ကျွန်တော်တို့သုံးသပ်တယ်။အဲတခုပဲအဲ့ဒါတော့ဘာလဲဆိုတော့အခုသူတို့အစ်စ်ဝင်လာတဲ့ Global Magnitsky ဆိုတဲ့ sanction ပိတ်ဆို့မှုပေါ့နော်။အဲ့ဒါတော့ဒါကဘာလုံးဆိုင်ရာ sanction တွေဖြစ်ပြီးတော့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုဒီ American အစိုးရဘက်ကနေပြုလုပ်မိတယ်လို့ထင်အဲ့ထင်တဲ့ပုံကိုနဲ့အဲ့ပုံကိုနဲ့ဆက်ဆက်တဲ့ဖွဲ့စည်းလူဖွဲ့စည်းနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့တဲ့ sanction ပေါ့နော်။အဲ့ဒါနဲ့ပို့ပြီးတော့တူတယောက်ချင်းစီပြီးတော့သူတို့ဖြင့်တမတော်တွင်ကပုံကိုအချို့ပဲစီဝါရေးပိတ်ဆို့မှုချမယ်လို့အခုလည်းတယောက်တော့ချထားရပါတော့ဒါပေမဲ့ရှေ့ဆက်သွားရင်လည်း2ယောက်3ယောက်တော့မဟုတ်လည်းအလွန်ဆုံး5ယောက်10ယောက်ကနေထပ်ပြီးတော့ပို့ပြီးချဖို့ချမယ်လို့ကျွန်တော်တို့မမြင်ဘူးခင်ဗ
ျ Global Magnitsky Act ကတော့ရုရှားအစိုးရရဲ့ပြောကားကြောင့်တည်သွားတဲ့ဒီရုရှားအတိုက်ခံခေါင်းဆောင်ကိုအခြေပြုပြီးပြဋ္ဌာန်းခဲ့တာပေါ့နော်ဆိုတော့ဒီ Global Magnitsky Act နဲ့ချမှတ်မယ်ဆိုရင်မြန်မာပြည်အတွက်ပိုကောင်းတာလားခင်ဗျအ
ဲ့ဒါကဘာကောင်းလဲဆိုတော့ကအရင်တော့လိုမျိုး IEPA လိုမျိုးဘာမှ sanction လိုမျိုးဒီနိုင်ငံလုံးဆိုင်ရာချမှတ်မှုမဟုတ်တဲ့အတွက်အရသာအစိုးရရောပြည်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောအစိုးရပိုင်း conglomerate တွေပေါ့နော် MECO UMEHR လိုမျိုးအဖွဲ့အစည်းတွေအတွက်ကောခရဲရိုက်မှုနည်းမယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်အမေရိကန်လွှတ်တော်ကမြန်မာပြည်ပေါ်ထားတဲ့သဘောထားကရောဘယ်လိုရှိလဲခင်ဗျကိုလာဖုံးမြင့်တို့တီးခေါက်တီးရတဲ့အခြေအနေအရာပေါ့လေ
လွှတ်တော်အတွင်းမှာလည်းအခုကအောက်လွှတ်တော်မှာတော့မြန်မာပြည်ကိုဒ ီထဲထဲဝင်ဝင်ပေါ့နော်စီးပွားရေးဆန်ရှင်ထပ်ပြီးတော့ချမှတ်ဖို့အတွက်အာဒီသပြင်းနေတယ်တို့ပဲနဲ့ကအထက်လွတ်တော်မှာကြတော့ကျွန်တော်တို့မြန်မာရေးကိုလည်းကောင်းကောင်းနားလည်တဲ့အခုကျွန်တော်တို့တိုင်းနိုင်ငံပုဂ္ဂိုလ်နဲ့လည်းဟိုပုဂ္ဂိုလ်ရေးရရင်ရင်းနေတဲ့ဘစ်မကောင်းတော့နော်ဒီအထက်လွတ်တော်ဥက္ကဋ္ဌပေါ့နော်သူကဒီလာဝင်လာမြန်မာပြည်ကိုတင်သွင်းဖို့ဆန်ရှင်ဝင်လာမြန်မာအကုန်လုံးကိုသူကဗီဒီယိုသုံးပြီးရိုက်ချတယ်အဲ့တော့အဲ့အတွက်ကြောင့်မလို့ပေါ်လွတ်တော်မှာတော့မြန်မာပြည်အတွက်တည်ထက်ဆန်ရှင်ဆိုတာအောင်မြင်ဖို့ကလမ်းနေတယ်မဖြစ်တော့ဘူးဒီပြင်သူတို့ဟို NDA လိုမျိုးအော် National Defense Bill နဲ့တွဲပြီးတော့သူတို့တင်လာတော့မှအဖြုတ်ချခံရတယ်
။ဒါပေမဲ့လက်ရှိမှာကနိုင်ငံတကာကယင်းနှိမ့်မြုံနှံမှုတွေဒီ FBI နေထင်သလောက်ရောက်မလာဘူးဖြစ်နေတော့ American company တွေဘက်ကရောမြန်မာနိုင်ငံအပေါ်ဘလို့သဘောထားကြတယ်လဲခင်ဗျာ
။ Reputational risk already company တွေကလည်းခင်ဗျာသိရတဲ့အတိုင်းပဲနိုင်ငံတကာနိုင်ငံကိုဝင်ပြီဆိုရင်ဒီဥပဒေနဲ့ဟိုဥပဒေဘောင်နဲ့ policy ကတပိုင်းလေဒီအမြင်ပေါ့ optics ကဘလို့မြင်လဲဆိုတာလေဒီ American company တွေတအားအရေးကြီး။ဘာလို့လဲဆိုတော့သူတို့ကဟိုတကဘာလုံးမှာလှည့်ပတ်ပြီးတော့သူတို့ operation တွေအကုန်လုံးကလုပ်နေရအောင်။အဲ့တော့ကဲပြီသူတို့မြန်မာနိုင်ငံကိုအခုလိုမျိုးသိပ်ပြီးတော့နိုင်ငံတကာ media ဝင်ကြမှာအောင်နိုင်ငံတကာရောင်းမှာအောင်လည်းသိပ်ပြီးမတိမငြိမ်ဖြစ်နေတဲ့အချိန်မျိုးမှာဝင်သူတို့ရဲ့ blowback ပေါ့နော်။ဒီ media blowback ကိုလည်းသူတို့ကထည့်ပြီးစဉ်းစားရတယ်။အဲ့တော့အဲ့အကုန်လုံး reputational risk factor တခုရယ်။နောက်တစ်ခုကကြတော့ဗါလဲဆိုတော့ဒီလမ်းမနက်လာဆက်သွယ်ရေးနော်မြင့်တင်မှုလိုအပ်တာတွေအဲ့လက်စစ်မြင့်တင်မှုလိုအပ်တာတွေ capacity လူစွမ်းအားအရင်မြင့်တင်မှုလိုအပ်တာတွေအဲ့ဒီ challenges တွေပေါ့နော်ခက်ခဲလေးတွေကတော့ထုံးစံတိုင်းပဲရှိနေသေးတော့မှာပဲ
ဒီ Oculus 1ရက်နေ့မှာဆိုလို့ချင်းမြန်မာနိုင်ငံက company မပုံတင်တဲ့ဥပဒေသစပြီးအသက်ဝင်တယ်လေဒီလက်ရှိအစိုးရတက်မှာပြန်ပြီးတော့ပြင်ဆင်ရေးဆွဲပြထားလိုက်တဲ့ဥပဒေသပေါ့နော်ဆိုတော့ကျွန်တော်တို့ရေဘောအဲ့ဒီဥပဒေသကိုကြည့်ရတာကတော့ပြည်တွင်းစီးပွားရေးလုပ်ငန်းနေအလုပ်ကင်ခွင်လန်းနေတိုးတက်အောင်လှုပ်ဆောင်တယ်လို့ယူဆရတဲ့အပြင်နိုင်ငံခြားကယင်းနှိမ့်မြုံနှံမှုတွေလည်းပိုပြီးရောက်လာအောင်ဆွဲဆောင်တဲ့သဘောတက်ရောက်တယ်လို့မြင်လို့ရတယ်လေဘာလို့ဆိုတော့သူကဟိုကုမ္ပဏီမှာပုံတင်တဲ့ဥပဒေတွေကိုအများကြီးဖြေလျှော့ပေးလိုက်တယ်နောက်ပြီးတော့ online ကနေမှာပုံတင်လို့လွယ်ကူအောင်သူတို့လှုပ်ပေးတယ်ပြောတယ်ဒါဟိုလောလောဆယ်မှာလှုပ်ပေးတယ်ပြောတယ်ပေါ့နော်ဟိုတကယ် online ကအလုပ်ဖြစ်သေးမဖြစ်သေးတော့ကျွန်တော်လည်းမသိသေးဘူးပေါ့နောက်တစ်ခုကဒီနိုင်ငံခြားသားတွေမြန်မာနိုင်ငံမှာလာပြီးအစုရှယ်ယာယင်းနှိမ့်မြုံနှံနဲ့ရာခိုင်နှုန်းကိုလည်းသူကမြင့်ပေးလိုက်တယ်30ရာခိုင်နှုန်းအထိတိုးပေးလိုက်တယ်ဆိုပြီးတော့အဲ့ဒီဥပဒေမှာပေါ်ပြထားတာရှိတယ်ဆိုတော့အဲ့လိုမျိုးဥပဒေတွေပြောင်းလဲတာကရောကိုလာဖုံးမြင့်တို့ကိုစားပြုတဲ့ US ASEAN Business Council ကအဖွဲ့ဝင်တွေအတွက်စိတ်ဝင်စားမှုပိုရှိလာစေမလားဒီဟာတွေကတော့အစိုးရရည်ရွယ်သလိုမျိုးနိုင်ငံတကာယင်းနှိမ့်မြုံနှံမှုတွေပိုရောက်လာနိုင်သလား
အခုဒီ company law အသက်ကနံပါတ်1ကတော့ဒီနော်လိုမျိုး bureaucratic red tape ပေါ့ဗျာမကြတော့ပဲနဲ့တမ်းပြီးတော့ online ကနေပဲအကုန်လုံးလိုလိုရတယ်ဆိုတာအလုံးတွေအများကြီးပို့ပြီးတော့လွယ်လွယ်ကူကူเนาะယင်းနှိမ့်မြုံနှံမှုလုပ်ငန်းတွေလှုပ်ဆောင်လို့ရအောင်လို့ဒါ land defense ဖွင့်ပေးလိုက်တယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကပါလဲဆိုတော့ဒီနိုင်ငံတကာလုပ်ငန်းတွေရဲ့30ရာခိုင်နှုန်းထိပိုင်ရင်တို့ရဲ့စီးပွားရေး model ပေါ့နော်ပြည်တွင်းလုပ်ငန်းတွေလိုမျိုးပဲတန်းတူတဲ့အခွင့်အရေးရမယ်ဆိုတာကဝင်လာတဲ့လုပ်ငန်းတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတွင်းမှာရှိရင်းစွဲဟိုလုပ်ငန်းကြီးတွေအစားအသေးလက်လုပ်ငန်းတွေအစုံပို့ပြီးတော့ယင်းနှိမ့်မြုံနှံမှုတွေပို့ပြီးတော့ capital ပေါ့နော်တိုးလာမယ်ရလာမယ်လို့ကျွန်တော်တို့ယုံကြည်မျှော်လင့်ပါတယ်နောက်တစ်ခုကတော့တိတ်ပြီးတော့လူတွေတိတ်မပြောကြလေရပါလဲဆိုတော့ဒီ foreign investment 30ရာခိုင်နှုန်းဆိုတာလက်ရှိလက်ဝဲဒီပြည်တွင်းလုပ်ငန်းတွေမကပဲနဲ့ရန်ကုန် stock exchange ပေါ့ကျွန်တော်တို့ stock ၄ခွဲမှာပါforeign area ဝင်ရောက်ပြီးတော့ stock ဝယ်ယူလို့ရတယ်ဆိုတာကျွန်တော်တို့ YSX ရဲ့ potential အများဆုံးမြင့်တင်ပြီးလိုက်တယ်လို့ကျွန်တော်တို့ထင်ပါတယ
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားတာပါရှင်သောတာရှင်တို့အခုနားဆင်နေကြတာက VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေပဲဖြစ်ပါတယ်။ VOA ကို Internet ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တည်သူချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ပညာရေးဌာနကပြဋ္ဌာန်းထားတဲ့သင်ယူတွေကိုအခြေခံပြီးစေတန်းကျောင်းသားကျောင်းသူတွေအတွက်ဇီဝဗေဒနဲ့ဓာတုဗေဒပညာရပ်တွေကို Augmented Reality နည်းပညာနဲ့လက်ကင်စမတ်ဖုန်းပေါ်မှာသုံးဘက်မြင်လေ့လာနိုင်မဲ့ App တွေမြန်မာနိုင်ငံမှာရှိနေပါပြီ။ 360 ကုမ္ပဏီကတီထွင်ဖန်တီးထားတဲ့ဆယ်တန်းနဲ့တန်းတန်းကျောင်းသူကျောင်းသားတွေအတွက်ပညာရေးသင်ထားခု app 3မျိုးအကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင်
ကွန်ပျူတာနဲ့တီထွင်ထားတဲ့ပုံတွေကိုလက်ကైစမတ်ဖုန်းပေါ်မှာ 3D သုံးပတ်မြင်ပြင်ထိုင်အောင်ဖန်တီးထိုင်တဲ့ AR လို့အတူကောက်ခေါ်တဲ့ Augmented Reality နည်းပညာကိုများသောအားဖြင့်ဖျော်ဖြေရေးတဲ့စီးပွားရေးလုပ်ငန်းတွေအတွက်ကမ္ဘာမှာအသုံးများကြပါတယ်။ဒါ့ပြင်မဲ့မြန်မာနိုင်ငံမှာတော့ AR နည်းပညာသုံးပညာရေးသင်ထောက်ကူ App တွေထူးထူးခြားခြားရှိပါတယ်။ဓာတ်တင်ပုံလို့နာမည်ပေးထားတဲ့သင်ထောက်ကူ App 3မျိုးကို360ဆိုတဲ့ကုမ္ပဏီကတီထွင်ဖန်တီးထားတာပါ။တဒန်းနဲ့ဆယ်တန်းကျောင်းသားတွေအတွက်ဖန်တီးထားတဲ့ဓာတ်သင်ပုံ app တွေနဲ့ပတ်သက်လို့360ကုမ္ပဏီကိုတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့မတ်လလှဝင်းကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ဓာတ်သင်ပုံဆိုတဲ့ brand name နဲ့ပေါ့နော် app 3ခုလုပ်ထားပါတယ်အာ marketing မှာလည်းရောင်းနေပါတယ်အဲ့ app 3ခုကတော့ဆယ်တန်းကျောင်းသားတွေအတွက်ဆိုရင် bio နဲ့ chemistry ပေါ့အဲ့ဒါကျွန်တော်တို့ကသင်ရိုးသစ်နဲ့အညီအာမေဂွန်ဟောင်းနေတဲ့ကင်မီရီဆိုင်ကျလို့ထားတယ်။နောက်မေဂွန်သစ်တွေအတွက်လည်းမေဂွန်သစ်တွေအများကြီးဖန်တီးထားတယ်ပေါ့နော်။ဒီ app ထဲမှာဆိုရင် feature မောင်း၅ခု၆ခုလောက်ပါတယ်။အဲ့ဒီမှာ augmented reality ကတော့ feature တစ်ခုပေါ့နော်။တခြား feature တွေကတော့ကျွန်တော်ဖက်ဆာအုပ်ကို colorize လုပ်ထားသလိုမျိုးတဘောမျိုး highlight တွေပေါ့။ဖက်ဆာအုပ်ရဲ့ highlight တွေကိုအကြောင်းနေနဲ့အတူကြည့်လို့ရတယ်။နောက် interactive features တွေ၊နောက် video တွေ။ interactive features ဆိုတော့အော်ကိုယ်တိုင်ဝင်ပြီးတော့လှုပ်ရှားပြီးတော့ဂိမ်းကစားလို့မျိုးပေါ့ဝင်လုပ်လို့ရတယ်၊နေလာလို့ရတယ်ဟာ။တော့ကဗီဒီယိုဖိုင်တွေပါတယ်။နောက်ဒီမှာ international ရှင်းပြထားတဲ့ animation လေးတွေပေါ့အဲ့လိုမျိုးလေးတွေလည်းကိုယ်တိုင်လုပ်ပြီးတော့ထည့်ထားပါတယ်။ GAN ကလေးတွေထုတ်ထားတဲ့ဒီ testimonial ဟာမှာတော့ AR feature ဆိုလဲကျွန်တော်တို့အများကြီးထည့်ပေးထားတယ်ပေါ့နော်89ပုံလောက်တော့ထည့်ပေးထားတယ်။ Grade 1 ဖိတ်စာအုပ်မှာပါတဲ့ vocabulary ပေါင်း89လုံးအကုန်လုံးထည့်ပေးထားတာ
။ပုံတွေအချက်အလက်တွေပါတဲ့ flash card ကပ်ပြားလေးတွေကိုဓာတ်သင်ပုံ app ကနေတဆင့်ကြည့်ပဲဆိုရင် phone screen ပေါ်မှာရုံလုံးကျွပုံတွေကိုမြင်ရမှာဖြစ်ပါတယ် AR app တစ်ခုကနေရုံလုံးကျွပုံပေါင်း80နီးပါးကိုမြင်ရနိုင်တယ်ဆိုတာက360ရဲ့ထူးခြားတဲ့ဖန်တီးမှုဖြစ်တယ်လို့မတ်လလှဝင်းကပြောပါတယ
်ကျွန်တော်တို့လိုမျိုးဟိုကပုံပေါင်း89ပုံ app တစ်ခုထဲမှာလုပ်တယ်ဆိုတာတကယ်မှလည်းမလုပ်နိုင်ဘူးတော်တော်လေးဒါ optimize လုပ်ရတဲ့အပိုင်းတွေပါတယ်ပေါ့နော်အဲ့ဒါလေးတော့ထူးခြားပါတယ်နောက်တစ်ခုကဆောင်ရွက်ပွဲတွေလည်းအများကြီးပါတယ်။ဆောင်ပွဲဆိုလည်းဒီအစိုးရဆောင်ပွဲပုံစံအတိုင်းမှတ်ပြီးတာတွေနောက်ပြီးတော့ multiple choice ပေါ့နော်အကြီးမဲ့ရတဲ့ဟာတွေနောက် fill in the blank တွေပုံဆွဲတာတွေဒါတွေကိုမိကုံးပေါင်းထောင်ပေါင်းနဲ့ချီပြီးတော့ထည့်ထားတဲ့အတွက်ဒါဟိုပြီးပါတဲ့အတွက်လည်းကိုကလေးကိုဆောင်ပွဲမှာအမှတ်ကောင်းနေခြင်းဒါတော်လေးကျိုးရှိတယ်ဆိုတော့သိရတယ်ပေါ့ကျွန်တော်တို့ကတော့ learning app entertainment app တခုမဟုတ်
ဘူးမြန်မာနိုင်ငံအနှက်ဈေးကွက်ထဲမှာရနိုင်တဲ့ဓာတ်သင်ပုံ app တွေကအစိုးရရဲ့တရားဝင်သေယုံညွှန်းတဲ့အပေါ်မှာအခြေခံပြီးဖန်တီးထားတာဖြစ်ပါတယ်
။ကြောင်းခဲ့ထားတာ၊ရွေထားတာတော့ကျွန်တော်မြန်မာကျောင်းသွားတယ်၊မြန်မာဖက်ဆောင်ကိုတုံးရတယ်။အစိုးရရဲ့ curriculum ဝင်မြင်ထားတာဖြစ်တဲ့အတွက်အဲ့လိုကျောင်းကျမ်းသားတွေကိုရွေပြီးတော့ကျောင်းပါတယ်။ဒီတော့ဆိုတော့မြန်မာပြည်ကနေကျောင်းသားတွေတည်တဲ့သူတိုင်းဟာမရှိကျွန်တော်တို့တရုတ်ပြည်ဟာလေးကိုပုံလေးကိုဆွဲတော့ဒီပုံလေးကျတော့ YouTube မှာဆိုတော့ဗီဒီယိုလေးတစ်ခုတွေ့ရနှစ်ခုတွေ့ရအဲ့လိုပေါ်ရနေဘူးအခုဒီကကိုမြန်မာကျောင်းသားတွေအတွက်တီးတန့်တည်တည်ဆိတ်တဲ့ကိုအလုပ်ထားတဲ့ app ဟိုသင်ရိုးကုန်ပေါ့ဆိုတော့ chapter မှမချင်ပါဘူ
းဒီ app ကပေါ့နော် smartphone ရှိတဲ့သူတိုင်းကသုံးနိုင်တဲ့ app မျိုးဆိုတော့ကျောင်းသားတွေဘက်ကရောဒီ app အပေါ်မှာတုံ့ပြန်မှုရောအမားတို့ဘယ်လိုမျိုးပြန်ရပါလဲရှင့
်ကျွန်တော်တို့ကျောင်းသားတွေဘက်ကတော့ဟိုတော်တော်များများဒီ AR feature ကိုတော်တော်လေးကြိုက်ကြတယ်ဆိုတော့ AR feature ကိုကြိုက်ကြတော့ true thing ပေါ့နော်ဆယ်တန်းဆိုရင်ဆယ်ဆင်းမတွေလည်းသူတို့စာသင်ခန်းတွေမှာတုံးတယ်ပုံတွေလည်းပို့လာတယ်နောက်ပြီးတော့ဟိုဟာသူတို့ video file တွေလည်းတော်တော်လေးကြိုက်ကြတယ်ဆိုတော့မြန်မာလိုမျိုးအတန်အတွက်လေးနေဒီ animation လေးဆိုလည်းကိုယ်တိုင်လုပ်ထားတော့သူတို့အရင်လည်းတစ်ခါမှအဲ့လိုမျိုးလေးစိတ်မတွေ့ဘူးပေါ့နော်ပုံတွေတော့ပဲကျွန်တော်တွေ့ပြီးတော့အဲ့ဒါလေးပို့လို့ခြင်းတယ် AR လည်းပို့လို့ခြင်းတယ်လို့ပြောပါအဲ့တော့ကျွန်တော်တို့အနေနဲ့အခုချိန်မှာတော့ဟို strategic partner လိုက်ရှာတယ်အဲ့ဒါတော့ဒီ telco တွေပေါ့မြန်မာပြည် telco တွေကတော့ကျွန်တော်တို့အကူအညီပဲဆိုရင်ကျွန်တော်တို့ကဒီကျောင်းသားတွေကြီးဖို့အတွက်ဒီ video file တွေကိုအများကြီး free လုပ်ပေးလိုက်လို့ရတယ်ပေါ့နော်အခုချိန်မှာတော့ကျွန်တော်တို့က limited ဟို number ပဲရှိသေးတယ်ပေါ့ဘာပါလို့ဆိုရင်လည်းကျွန်တော်6ခုလောက်ပဲရှိသေးတယ် chemistry လည်း6ခု7ခုလောက်ပဲရှိသေးတယ်ပေါ့နော်အဲ့ဒါဒါပေမဲ့တကယ်လို့ဒါAudio, MPG, Telenor, ဒီလိုမျိုးကြည့်တဲ့ video တွေကို data free ပေါ့နော်။ဥပမာကျွန်တော်တို့ Facebook ကို data free တချို့တက်ကိုရဲ့အလုပ်လိုမျိုးလုပ်ပေးနိုင်တယ်ဆိုရင်ကျွန်တော်မြန်မာကျောင်းသားတွေရောဆေးဆမတွေရောမိဘတွေကျွန်တော်တော်လေးကြိုးရှိမှာပါ။
ဒီမြန်မာနိုင်ငံမှာပေါ့နော်စမတ်ဖုန်းသုံးတဲ့လူကတရားရာဂိုင်းထုံးနှီးပါလောက်အခုသုံးနေကြပြီလက်ကင်ဖုန်းသုံးနေကြတဲ့အခြေအနေရောက်နေပြီဒါပေမဲ့ဒီအခုမလက်လဝင်တို့ထွင်ထားတဲ့ဒီနှီးပညာမမလည်းပြောပါတယ်တော်တော်လေးရှေ့ပြေးနေတယ်ပေါ့လေဆိုတော့အဲ့လိုမျိုးအနေထားမှာဒီဟာတွေကိုကိုပေးခြင်းနဲ့ဟာနဲ့ဟိုကိုရစေခြင်းနဲ့လူနဲ့ကြားမှာရအောင်လို့ရောအမတို့အနေနဲ့ဘယ်လိုမျိုးအခက်အခဲတွေကိုကြောဖြတ်ရလဲရှင့်
ပညာရေးကိုနောက်ပိုင်းပို့ပြီးတော့ဟိုဟို access ကို equal access ရနေကြတယ်ပေါ့နော်မဟုတ်ရင်ကျွန်တော်ဆိုရန်ကုန်မှာပဲမွေးရန်ကုန်မှာပဲကြီးကျွန်တော်တက်ကအခွင့်အရေးတွေလည်းတကယ်မှရှိပြင်မယ်ဟိုကျွန်တော်တို့နေစနေပြားမှာရှိတဲ့ clay တွေအတွက်ကြတော့အခွင့်အရေးဆိုတဲ့ဟာကဟိုမြို့လာမှာရတယ်လို့ဖြစ်နေအဲ့ဒီဟာကိုကျွန်တော်တို့အဲ့ gap ကိုဖြည့်လိုက်ခြင်းတော့ဖြည့်ကျင်တော့ဘာနဲ့ဖြည့်လဲဆိုတော့ဒီ smartphone နဲ့ဆိုရင်အားလုံးဖြည့်နိုင်တယ်ပေါ့အခုဆိုရင်လည်းကျွန်တော်ကြားရတဲ့ feedback တွေဆိုတီးတိမ်ဘက်ကကျောင်းကဆရာဆရာမလေးဆိုသူတို့ကြီးကြီးတင်တယ်ဆိုတော့နောက်လေထပ်ထုတ်ပြီးပါအောင်တခြားဘာသာတွေဘယ်တော့ရမှာလဲအဲ့လိုမျိုးအရင်တောင်းဆိုလာပေါ့နော်ကျွန်တော်ဖြစ်ဖြစ်ချင်တာလိုက်တာပေါ့အရင်တော့ဆိုရင်ဒီလိုမျိုးကောင်းတဲ့ပညာရေးသင်ထောက်ကူတွေဆိုရင်ဒေးလက်အားကြီးရေးသိန်းကိုတော်တော်များများပေးမှရတယ်ပေါ့နော်အခုကကျွန်တော်တို့ကတောင်းကနန်းလေးမှတောင်းကြော်လေးတောင်းကွဲအောင်မဖြစ်ဘူးပေါ့နော်အဲ့လိုမျိုးကျောင်းတယ်ဆိုတဲ့ဟာကတော်တော်ကြီးစီပေါ်တယ်ဆိုတော့ကျွန်တော်တို့ကြီးရတဲ့ဟာနဲ့လည်းကြိုက်တယ်ဒါပေမဲ့ဒီအစောပိုင်းလေးကာလာတစ်ခုမှာတော့မိဘတွေကအရင်လဲဒီပညာရေးအတွက် app တွေကမရှိတဲ့ခါကျတော့မိဘတွေကဒီဖုန်းကိုစာလုပ်တဲ့ဟိုအနေနဲ့မမြင်ကြဘူးပေါ့နော်သူတို့မျက်စိထဲမှာကလေးကဖုန်းကင်ပြီးဆော့တာပဲမြင်ဘူးတော့ဖုန်းဆော့တယ်လို့ပဲသတ်မှတ်နေရတယ်ပေါ့တဖြည်းဖြည်းကျွန်တော်မြန်မာပြည်ကမိဘတွေပို့ပြီးတော့ပညာရေးကိုသူတို့အားပေးပါတယ်ဒါပေမဲ့ဖုန်းနဲ့ပညာရေးကိုလည်းအားပေးလာဖို့ကျွန်တော်အဲ့ဒီဟာလေးတစ်ခုတော့ကြိုးစားနေရတယ်ပေါ့
360 company ကိုတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့မလလဝင်းဖြစ်ပါတယ်အနာဂတ်ပညာရေးမှာနည်းပညာအခြေခံတဲ့ပစ္စည်းတွေကပညာရေးသင်ထောက်ကူပစ္စည်းတွေဖြစ်လာတယ်ဆိုတာကိုမြန်မာနိုင်ငံမှာပို့ပြီးတော့ကြဲကြဲပြန့်ပြန့်သိရှိသဘောပေါက်လာကြဖို့မျှော်လင့်တယ်လို့မလလဝင်းကပြောပါတယ်ရှင
်မဆူမြန်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှစီစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့ကဘာတဝန်းအမှုပညာအားကစားစာပေယဉ်ကျေးမှုစသဖြင့်နေပေအသီးသီးကထင်ရှားကြော်ကြားလူသိများသူတွေကြောင်းတပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်မတ်အေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ
် You ready? မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလာမှာတော့ဟောလွန်ခဲ့တဲ့နှစ်ပေါင်းများစွာကအထူးနာမည်ကျော်ခဲ့တဲ့ Beatles အဖွဲ့တွေကမူရင်းအဆိုတော်ကြီး Paul McCartney တယောက်သူရဲ့ပြည့်တဲ့ကိုဘလို့များအံ့ဩမှုတွေစောင့်ခြင်းပေးသွားခဲ့ပါလေဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar လူငယ်တဲ့နှစ်90ကျော်တုန်းကနာမည်ကျော် The Beatles အဖွဲ့ဆိုပြီးတော့အထင်ကရဖြစ်လာစေခဲ့တဲ့ဗြိတိန်နိုင်ငံ Liverpool မြို့က Carven Club မှာ Beatles အဆိုတော်ကြီး Paul McCartney တယောက်ဇူလိုင်လကောင်မိုင်းတော့ကအများကြီးကြူပြီးတော့ကြင်ညာထားတာမဟုတ်ဖ ೇನೆ ရုတ်တရက်လာပြီးတော့ဖြောပြပွဲလေးတစ်ခုလုပ်ခဲ့တာမလို့လီဗာပူးကသူ့ရဲ့ပရိသတ်တွေအမတန်မကဝမ်းသာအားရဖြစ်ခဲ့ရပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့ဘောမက်ကနေကအဲ့ဟိုကားနဲ့ရောက်လာတော့သူ့ရဲ့ပရိသတ်တွေကဝိုင်းပြီးတော့ all his ကြိုးစိုးကြတာကြည်ရတော့လွန်ခဲ့တဲ့1960ပြည့်လုံတော့ကမြင်ကွင်းတွေကိုပြင်ပြီးတော့အမှတ်ရစီတာ
ပါI've come back because I've done a rock and roll album called Run Devil Run and we're plugging it. Plug, plug.
Magic and Mystery Tour. I saw her standing there. ဆားရဲ့တစ်ချိန်လုံးကဘီတဲလ်စ်အဖွဲ့ရဲ့အောင်မြင်ကြော်ကြတဲ့တချင်တော်တော်များများကိုသူတိဆိုပြသွားတာမလို့သူ့ရဲ့ပြိသက်တွေအကြိုက်တွေးခဲ့ရပါတယ်။ Paul McCartney ကလာမဲ့ September လမှာတော့ Egypt Station နာမည်နဲ့တေးတက်ပြတစ်ချက်ထုတ်ဖို့ရှိရပါတယ်။ဒေါ်စပွဲက1962ခုနှစ်မှာအင်္ဂလန်မြောက်ပိုင်းစကဲမြို့လေးဖြစ်တဲ့ Liverpool မြို့ကခတ်သေးသေး Carven ဆိုတဲ့ဘားမှာစပြီးတော့ပွဲဥထွက်ဖျော်ဖြေခဲ့ပါတယ်။အဲ့နောက်ပိုင်းမှာသူတို့အဖွဲ့ကိုတကွာလုံးကလူကြိုက်များထင်ရှားခဲ့ပြီးတော့1980မှာတော့သူတို့အဖွဲ့ကွဲသွားခဲ့တာပါ။တကယ်ကိုခမ်းနားတဲ့ခမ်းမဆောင်ကြီးတွေမှာဖျော်ဖြေရလေရှိတဲ့ Paul McCartney တယောက်ဒီတစ်ခါမှာတော့လူ350လောက်ပဲဆန်းနေအဲ့ Club အခန်းချင်းထဲမှာတနအိကြသူ့ရဲ့ပရိသတ်နဲ့စကားပြောလိုက်တချင်းတွေဆိုလိုက်နဲ့ဖြောပြေးသွားခဲ့ပါလိမ့်ရှင်ဗီဒီယိုစရတပ်ပုံတွေနေရစီးရီနဲ့ပြည်နေတဲ့အိတ်ခန်းချင်းထဲမှာပရိသတ်တွေကလည်းသူနဲ့အတူတချင်းတွေလိုက်ဆိုခဲ့ကြပါတယ်ဟ
ဟုတ်နှစ်ပေါင်းများစွာတော့ကျွန်တော်တို့တွေဒီကိုလာပြီးတော့တိခတ်ဖြောပြေခဲ့ကြတယ်။အနာကမှကျွန်တော်တို့ဘလို့ဖြစ်လာမလဲသိတာမဟုတ်ပါဘူး။ဒါပေမဲ့တိတ်ကိုအဆင်ပြေခဲ့ပါတယ်လို့ဘောလ်မက်ကနီကသူ့ရဲ့ပြည်သက်တွေကိုပြောပါတယ်။သူတို့ဖြောပြေတဲ့ခေတုံးကမူရင်ကာဗန်ကလပ်ကတော့1983ခုနှစ်ခရီးကပိတ်သွားခဲ့ပါပြီ။အဲ့နောက်မှာတော့တဖြည်းဖြည်းအဆောက်အုံတွေကပြည့်စည်ယူရင်းလာတာပါ။ဒါပေမဲ့ကမ္ဘာနှံကဘီတယ်စ်ပြည်သက်တွေကအဲ့အဆောက်အုံကအိုကေအပိုင်းအစတွေကိုပြန်သုံးပြီးတော့အဲ့နေရာမှာပဲအဆောက်အုံပြန်ပြီးဆောက်ခဲ့ပါတယ်။1996ခုနှစ်မှာဘောလ်မက်ကန်နီတယောက်အိမ်မှာတိခတ်ပြီးဖြောပြေခဲ့ဘူးသေးပါတယ်။သူ့ရဲ့ပြည့်တဲ့တကူဖြစ်တဲ့ဖန်လော်ဒီရိုင်ယန်ကတော့အသက်28နှစ်ပဲရှိသေးတာမလို့သူ့ရဲ့အသက်နဲ့ဆိုရင်အဲ့အချိန်ကိုမမိလိုက်ပါဘူး။သူကဒါတကယ့်ကိုအိမ်မက်တခုပါလွန်ခဲ့တဲ့1960ပြည့်လွန်ကာလကိုရောက်သွားပြီးသူ့ရဲ့ကာဗင်မှာပြန်ပြီးတော့တွေ့ရတယ်လို့ဖြစ်ပါတယ်လို့ပြောသွားခဲ့ပါတယ်။သူဖြော်ပြဝဲမလုပ်ခင်တည့်ရဲ့ဇူလိုင်လ25ရက်နေ့မှာတော့ Liverpool Institute of Performing Arts Liverpool အနုပညာသိပ္ပံမှာလုပ်တဲ့အမေဖြေပွဲမှာ Mr. McCartney တက်ရောက်ပြီးဖြေကြားခဲ့ပါတယ်။အဲ့မှာသူ့အနေနဲ့တွဲဖက်ပြီးလုပ်ရတဲ့ဂီတသမားတွေတည်းဘသူကိုအကြိုက်ဆုံးလဲလို့ပြည်သက်ကမေးမြန်းတော့တစ်ချိန်လုံးက Beatles အဖွဲ့မှာသူ့နဲ့တွဲလုပ်ခဲ့တဲ့ John Lennon, George Harrison နဲ့ Ringo Starr ကအစချီပြီးသူနှစ်သက်တဲ့ဂီတသမားတွေရဲ့နာမည်ကိုပြောသွားခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
I'll have my own yacht. I'll have my own jet.
မအေးတနာကျော်စီစဉ်တင်ဆက်တဲ့တတရံသတင်းလွှာအပီးမှာတော့ခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာကိုကျော်ဇေယဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကျွန်တော်ယုံကြည်ရဝင်ပြောငယ်ငငယ်ရဖတ်ခဲ့ပြီးတဲ့ဒီစုပ်ပုံမြေလေးတစ်ပုံနဲ့ဒီတိုင်းပြောချင်ပါတယ်။ဒီနေ့ကလေးတယောက်ကတကြားလုံးစားချင်တယ်ပြောတော့သူ့အမေကပလင်းနဲ့နှက်ယူဖို့ပြောတယ်။ဒီတော့ကောင်းလေးကသူ့လက်နဲ့များများဆုပ်ယူလက်ကိုပြန်ထုတ်တဲ့အခါလက်ကထုတ်မရဘူးဒါနဲ့ तू ကငိုတော့သူ့အမေကပြောတယ်တားရယ်ဒီချိန်နဲ့ကိုလိုချင်တလောက်ယူလို့မရတဲ့အခါနင်းနေချင်းနဲ့အချိန်ချင်းကိုစားချင်တလောက်ယူစားပေါ့တဲ့ဒီပုံမြင်ကကျွန်တော်ဘဝရဲ့အဖြစ်အပျက်တချို့နဲ့တိုက်ဆိုင်လို့ကျွန်တော်ပြန်ပြောပြရခြင်းဖြစ်ပါတယ်ကျွန်တော်ဘဝမှာနှစ်နှစ်လောက်ကြာအင်မတန်ခက်ခဲကြက်တဲတဲ့အခြေအနေတရက်နဲ့ကြုံခဲ့ရပူပါတယ်ဒီလိုခက်ခဲတဲ့အခြေအနေအောက်မှာကျွန်တော်စိတ်တက်ကြွသွားရင်တော့မှလဲပြိုမသွားဖို့ကိုတတိပေးရင်ဖြစ်ချင်တာကိုအာယုံစိုက်ပြီးဒီဇိုင်းမမတ်ကြိုးစားခဲ့ပါတယ်လိလာတင်ယူခြင်းကိုလည်းလုံးဝမရက်ခဲ့ပါဘူးအဲ့ဒါရဲ့ရလက်ကအခွင့်အရေးကြုံလာတဲ့အခါကိုဘက်ကပညာဝန်းစာပြည့်ဝနေခြင်းပါပဲဒီလိုနဲ့ကျွန်တော်ရလာတဲ့အခွင့်အရေးကိုလွယ်လွယ်ကူကူနဲ့အလင်းအမြန်ပဲဖမ်းဆုပ်နိုင်ခဲ့ပါတယ်အမှန်တော့ကျွန်တော်တို့လူဘဝဆိုတာအမြဲတမ်းတသမတ်ထဲရှိနေတာမဟုတ်ပါဘူးလူလောကမှာဘတော်မှမပြောင်းလဲတဲ့နေရာမှတစ်ခုကပြောင်းလဲခြင်းပါပဲအရာရာဟာအစဉ်တစ်ပြင်းပြောင်းလဲနေမှာပါလူတိုင်းလူတိုင်းဘဝမှာအချိန်တိုင်းအခက်ခဲတွေနဲ့ကြီးလုံးပန်းနေရမှာမဟုတ်တလို့အမြဲတမ်းလွယ်ကူနေမှာကြီးပဲလဲမဟုတ်ပါဘူးဒီတော့ခက်ခဲတဲ့အခြေအနေနဲ့ကြုံလာပြီဆိုရင်ခုနပြောခဲ့တဲ့ပုံမြင်ထဲရလူပဲတထိုင်နဲ့လက်တဆုပ်စာချက်ချင်းမရနိုင်သေးရင်တော့လက်ချောင်းလေးနှစ်ချောင်းနဲ့ညှက်ယူနိုင်တော့ညှက်ယူနေဖို့လိုပါတယ်ဒီနေရာမှာကျွန်တော်စိတ်ဓာတ်ကျတဲ့အခါဘလို့ကြော်လွားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့ဥပမာလေးတစ်ခုထပ်ပြောချင်ပါသေးတယ်တရက်စိတ်ပညာဆိုင်ရာပေါမောခါကအတန်းရှိခောက်တုတ်ခောက်ပြန်လမ်းလျှောက်ရင်ခဏနေတော့လက်ထဲကင်ထားတဲ့ဖန်ကွက်ကိုမြှောက်ပြတယ်။ကျောင်းသားတွေကထုံးစံအတိုင်းရေတဝက်ရှိသလားရေတဝက်ရော့နေသလားဆိုတဲ့မိကွန်းမေးမှပဲလို့ထင်နေတော့ပေါမောခါကဒီဖန်ကွက်ဘလောက်လေးလဲတိလာတဲ့ဒီတော့ကျောင်းသားတွေကဖြေကြတယ်9အောင်စ8အောင်စ2ပေါအောင်စတဲ့ဖြင့်သူကဆက်ပြောတယ်ငါအတွက်ဒီဖန်ကွက်အတိအကျဘလောက်လေးတယ်ဆိုတာပြဿနာမဟုတ်ဘူး။ငါတော့ဘလောက်ကြာကြာကင်ထားရလဲဆိုတဲ့ပေါ်ပဲမူတည်ပဲမိနစ်ပိုင်းလောက်ပဲကင်ထားရရင်တော့ဒါပုတ်ပေါ်လေးပေါ့အဲတကယ်လို့တဏီကုံတညာလုံးကင်ထားရမယ်ဆိုရင်တော့နောက်ဆုံးဖန်ခွက်လွတ်ကြတဲ့အထိဖြစ်မှာပဲလို့ပြောပါတယ်ဒီဥပမာကိုကြည့်ရင်ဖန်ခွက်လေးချိန်ကမပြောင်းလဲပေမဲ့ကျွန်တော်တို့ဘလောက်ကြာကြာကင်ထားတယ်လဲဆိုတဲ့ပေါ်မူတည်ပြီးဖန်ခွက်ကပိုမိုလေးလံလာတယ်လို့ခံစားရသေးပါတယ်အလားတူပါပဲကျွန်တော်တို့ဘဝတစ်လျှောက်မှာတခါတည်းရန်ကြုံဆုံရတဲ့
စိတ်ဖိစီးမှုတွေစိုးရိမ်တောကတွေဆိုတာဒီဥပမာတွေကဖန်ခွက်တစ်လုံးလိုပါပဲကျွန်တော်တို့မှာရှိနေတဲ့စိတ်ညစ်စရာတွေတောကတွေကိုအကြာကြီးစုပ်ကင်မထားပဲဘေးဖယ်ထားပြီးကိုလှုပ်ဆရာရှိတာကိုဆက်လက်လှုပ်ဆောင်ခြင်းအပြင်တောကဖိစီးမှုလည်းနင်းလာမယ်ကိုရေကိုတွေးလဲကြမတော်တော့ဘူးအဲ့လိုမှမဟုတ်ပဲတနေကုန်ထိုင်တွေးပြီးငိုင်းနေမယ်ဆိုရင်တရက်လှုပ်ပြတ်မယ်တိထပ်ပို့ပြီးအုံနောက်ထဲကအမိုက်တွေကိုဖယ်ထုတ်ပြစ်ဖို့မကြိုးစားပဲအချိန်တိုင်းပြင်းပြင်းထန်ထန်ခံစားနေမယ်ဆိုရင်တော့အလုတ်ကင်ပြတ်ပြီးငကိုရှင်းဆွဲတောကတွေထဲအလုတ်အကျွေးကထပ်ပေါင်းလို့ကျမရေပူပြီးထိခိုက်လာမယ်တချို့ကြပြန်တော့လေဒီအခက်ခဲတောကတွေကိုစောစောစီးစီးလက်မြောက်အရှုံးပေးပြီးကိုဘွားကိုအဆုံးတတ်မဲ့လမ်းကိုရွေးချယ်သွားကြတာတွေတောင်ရှိပါတယ်အမှန်တော့ဒါအဖြေမဟုတ်ပါဘူးဒီတော့ဒီလိုစိတ်ညစ်စရာတောကတွေအခက်ခဲကြုံလာတဲ့အခါမှာကိုတယောက်တည်းဒီလိုကြုံရတာမဟုတ်ဘူးဆိုတဲ့အသည့်ရှိဖို့လိုပါတယ်စိတ်ညစ်စရာတွေကိုနောက်နေမနေ့အထိတည်မတော်တင်ပါဘူးကိုဘာမှမတတ်နိုင်သေးတဲ့အခြေအနေမျိုးမှာဆိုရင်တောကတွေကိုခဏလွတ်ချထားလိုက်ပါအခက်အခဲကြက်တဲတွေကြားမှာကိုယူနိုင်တယ်လို့ကဲယူနေဖို့ကြိုးစားရပါမယ်ဒါမှသာမုံတိုင်းအလွန်ပြန်လည်တာယာလာတဲ့အခါကိုဟာလန်းလန်းဆန်းဆန်းနဲ့အားရင်အပြည့်နဲ့ရှေ့ဆက်လျှောက်ဖို့အစဉ်နှင့်ဖြစ်နေမှာဖြစ်ကြောင်းပြောရင်ဂုံးချုပ်ပါခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်တင်းင်းလာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်ဆိုးဝင်းကပြောပြပေးပါအောင်ရှင
်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်တရားကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ဆောက်လုပ်မဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်စက်နေတယ်လို့လည်းပြစ်တင်ရှုံချလိုက်ပါတယ်။ဝန်ကြီးချုပ်မဟာတီးယားမိုဟာမက်ဟာမကြာမီသူသွားရောက်မဲ့ပထမဆုံးတရုတ်ပြည်ချစ်ကြည်ရေးခီးစဉ်မတိုင်မီ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကအာဆီယံရဲ့တခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုထူးထူးကဲကဲပြစ်ပယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်စက်တာနဲ့ပတ်သက်ပြီးယဉ်ကျေးတဲ့နိုင်ငံတွေဟာဒီလိုနီးနဲ့ပြုမှုဆက်ဆံတာတွေမလုပ်ဘူးလို့ဝေဖန်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီနှိပ်စက်မှုတွေကိုတားဆီးဖို့ပြက်ကွက်တဲ့အပေါ်မှာလဲသူစိတ်ပြက်တဲ့အကြောင်းနဲ့တရားမျှတရေးနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့တိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်မဲ့ဇုံကပတ်မုံဂျုံရွာကလေးမှာနှစ်နိုင်ငံအစိမ့်မြင့်ကိုယ်စားလှယ်တွေဒီကနေ့တင်းနှလာနေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအွန်းတို့နှစ်ဦးရှိလာမှာတွေ့ဆုံဖို့ကိုအတည်ပြုပေမယ့်ရက်အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။လွန်ခဲ့တဲ့သတင်းနှစ်ပတ်နီးပါးက VOA Mandarin ရုပ်သံဌာနနဲ့တိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်အတွင်းတရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့အငြိစားတရုတ်ပေါမောက်ခါကိုအခုအိမ်ပြန်ခွင့်ပေးလိုက်ပါပြီ။ဒါပေမဲ့လည်းသူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေကဒီကနေ့ VOA ကိုပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ပုတ်ကျွန်းမှာပြီးခဲ့တဲ့သတင်းပတ်ကအင်အားပြင်းထန်တဲ့ငြင်းလှုပ်ခဲ့လို့တေဆုံးသူဦးရေဟာအခုဆိုရင်430ကျော်သွားပြီဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်ဆိုးဝင်းကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voidet Zonyet ဖြစ်ပါတယ်။ဒီကနေ့ထုတ်လွှင့်ခဲ့တဲ့တင်းင်းလာညအစီအစဉ်တွေကို line to meter 16.25 နဲ့ line lat meter 190ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Welcome to